Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2019ခုနှစ်ဩဂုတ်လ22ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတရိုက်ထုတ်လွှင့်ပေးနေပါပြီ။ဟိုင်ဒိုမီတာ30/40/49ရောကနေဖမ်းယူနားဆင်နိုင်ကြတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စမ်းမိုးပြီပါခင်ဗျာ။အခုမနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့စုမြတ်မော်ပါရှင်။စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့တစ်ပတ်ကကားနယ်လူတွေကိုအတင်းဝင်တိုက်ခဲ့တဲ့ရင်မောင်းလို့ယုံကြည်ရသူကိုရဲကပြစ်တက်ခဲ့ပါတယ်။တောင်ဝါရှလုံခြုံရေးအတွက်ဘာကြောင့်အမေရိကန်ကဆက်ပြီးစီးရေးထောက်ပံ့မှုတွေပေးဖို့လိုသလဲဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကဒီကနေ့မကြာခင်မင်းကွန်းပြောမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်အောင်လွင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးကြားကြရမယ့်အထက်မှာဆိုရင်တော့
အခု NASA လုပ်တဲ့သုတေသနနေပြတ်နေတဲ့အချိန်မှာရတဲ့သုတေသနအဖြေတွေကအများကြီးပါပဲ။ကမ္ဘာအထက်ပေတသိန်းနီးပါးလောက်မှာပြန်နေ
။အမေရိကန်အာကာသစူးစမ်းလေ့လာရေး NASA အဖွဲ့ကမြန်မာသိပ္ပံပညာရှင်ဥပဒေသားတင်ဖြစ်ပါတယ်။အမေရိကတိုက်အနောက်ခြမ်းကနေအရှေ့ခြမ်းအထိမြင်ခဲ့ကြရတဲ့နှစ်ပေါင်း100နီးပါးအတွင်းထင်းထင်းရှားရှားဖြစ်ခဲ့တဲ့နေကြက်တဲ့ဖြစ်စဉ်အကြောင်းသတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ကြရမှာပါ။အဲ့ဒါအပြင်အမေရိကန်ရေတပ်ဖြတ်တင်မိုးနဲ့ရေနံနေတင်မိုးတို့တိုက်မိခဲ့တဲ့ဖြစ်ရပ်ရဲ့နောက်ဆက်တွဲအခြေအနေစီဂိမ်းအကစားပြန်ပွဲမှာမြန်မာဘောလုံးအသင်းရဲ့အခြေအနေနဲ့ရှေ့လာလာအကြောင်းမြန်မာပြည်တစ်ဖက်မှာမိုးကြီးပြီးတော့မြေချောင်းတွေရေရှမ်းတဲ့အတွက်ကေဆေးကြီးကုနီလုံကနေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်စတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းကြားရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လွင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့ကြာသပတေးနေ့ကဖန်ကားနဲ့လူတွေကိုအတင်းဝင်တိုက်ခဲ့တဲ့ရင်မောင်းလို့ယုံကြည်ရတဲ့သူကိုပြစ်တက်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ Las Ramblas လမ်းမကြီးပေါ်မှာ73ရောက်ကိုကားနဲ့တိုက်တက်ခဲ့သူကိုလိုက်လံရှာဖွေနေတဲ့ရဲတွေကဘာစီလိုနာမြို့အနောက်ဘက်45ကီလိုမီတာအကွာလောက်မှာရှိတဲ့ဆူပီရက်မြို့မှာ Younes Abu Yaqub ကိုပြစ်တက်ခဲ့တာပါ။ဝရံပြေး Abu Yaqub ဟာပေါခွေရည်ပစ္စည်းတွေတက်ဆင်ထားပုံရတဲ့ကပတ်ကိုဝစ်ဆင်ထားတာတွေ့ရပြီးတဲ့နောက်ရဲကပြစ်ခတ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အဝေးထိန်ဘုံရှင်လေးရဲ့ဆက်ယုံတဲ့စစ်ဆေးတော့မှအဲ့ဒီကပတ်ဟာဟန်လုထားတဲ့အထူးကြီးဖြစ်နေတာသိရပါတယ်။ကဘာလက်ခီးတဲ့တွေနဲ့စီကားနေတဲ့ Las Ramblas နမကြီးပေါ်မှာကားနဲ့အတင်းဝင်တိုက်ခဲ့ပြီးတဲ့နောက်အခြေအနေရှုပ်ထွေးနေစမှာအဘူယာကုတ်ဟာအနာကဈေးထဲကိုဝင်ပြီးထွက်ပြေးလွတ်မြောက်သွားခဲ့တာလို့ CCTV ရုပ်ပုံတွေမှာမြင်ရကြောင်းတနင်္လာနေ့အစောပိုင်းကသတင်းစာရှင်းလင်းပွဲမှာရဲကပြောကြားခဲ့ပါတယ်။အဲဒီကနေပြီးတော့မြို့ပြင်ကိုသူဟာချေချင်းလျှောက်သွားခဲ့ပြီးရင်မောင်းတစ်ယောက်ကိုဓားနဲ့ထိုးတက်ကသူ့ရဲ့ကားကိုအဘူယာကုတ်မောင်းယူသွားခဲ့တာဖြစ်ပါတယ်။သူ့ကိုယထာဘူရာယုံတစ်ခုနဲ့ဆူဘီရက်မြို့ရဲကစပြစ်ချက်တစ်ခုထဲမှာတွေ့တယ်လို့သတင်းပေးသူတွေရဲ့အကြောင်းကြားမှုကြောင့်ရဲကလိုက်လံရှာဖွေခဲ့တာပါ။12ယောက်ပါဝင်တဲ့အကြမ်းဖက်ဆဲလ်တစ်ခုမှာနောက်ဆုံးလွတ်မြောက်နေတဲ့ Younes Abu Yaqub ကိုလိုက်တံရှာဖွေနေတယ်လို့အစောပိုင်းကအာဏာပိုင်တွေကပြောကြားခဲ့ပါတယ်။ကြာသပတေးနေ့က Las Ramblas လမ်းမကြီးပေါ်မှာတိုက်ခိုက်ခံရမှုအပါအဝင်စုစုပေါင်း15ယောက်သေဆုံးခဲ့ပါတယ်
။အမေရိကန်နေပါဝင်တိုက်ခိုက်နေတဲ့အာဖဂန်စစ်ပွဲဟာလုံးဝလဟတာဖဲလို့နှစ်တော်ကြာအောင်ပြောဆိုလာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအာဖဂန်စစ်ပွဲမှာအမေရိကန်တပ်တွေဆက်ပြီးရှိနေဖို့သူအခုဘာကြောင့်ယူဆသလဲဆိုတဲ့ကိစ္စကိုမကြာခင်ရှင်းလင်းပြောကြားဖို့ရှိပါတယ်။ကျွန်တော်တို့အတန်လွှင့်ပြီးတော့နိုင်ဝက်ကြာဝါရှင်တန်စံတော်ချိန်ည9:00မှာဗာဂျီးနီးယားပြည်နယ်အာလင်တန်မြို့သားစစ်သင်္ချိုင်းသားကစစ်စခန်းတစ်ခုမှာပြောကြားမှာဖြစ်ပါတယ်။အမေရိကန်ရဲ့ပြောင်းလဲလာတဲ့မဟာဗျူဟာအရထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအာဖဂန်နစ္စတန်မှာထပ်ပြီးတော့တိုးမြင့်ချထားမယ်အကြောင်းသမ္မတထရမ့်ကသူ့ရဲ့မင်းကွန်းထဲမှာကြေညာမဲ့သဘောရှိတယ်လို့သတင်းတွေထွက်နေပါတယ်။အမေရိကန်ရဲ့အကြဆုံးစစ်ပွဲဖြစ်လာနေတဲ့16နှစ်ကြာအာဖဂန်စစ်ပွဲနဲ့ပတ်သက်တဲ့မူဝါဒတွေကိုလနဲ့ချီပြန်လည်သုံးသပ်မှုတွေပြုလုပ်ပြီးခဲ့ပြီးတဲ့နောက်ပိုင်းသမ္မတထရမ့်ကအခုလိုမျိုးဆုံးဖြတ်လာတာပါ။အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တယ်လဆန်ကပါကစ္စတန်ဝင်ကြီးချုပ်အိန္ဒိယနိုင်ငံသားဝင်ကြီးနဲ့အာဖဂန်နစ္စတန်နိုင်ငံသားဝင်ကြီးတွေကိုမနေ့တုန်းကတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့တောင်အာရှဒေသတွင်းတည်ငြိမ်မှုရရှိရေးအမေရိကန်နိုင်ငံကတနင်္လာငန်းတစ်ခုချင်းစီနဲ့ပူပေါင်းလှုပ်ဆန့်ခြင်းနဲ့အကြောင်းကိုသူပြောဆိုခဲ့ပါလေ
။ဒေါခွင်းတုံးတွေတက်ဆင်ထားတဲ့အမေရိကန်ရေတပ်ဖြတ်တင်မော့နဲ့ရေနံတင်တင်မော့တစင်းတို့စင်ကာပူနိုင်ငံအရှေ့ဘက်မလက်ကရေလက်ကြားနားမှာတိုက်မိခဲ့ပြီးတဲ့နောက်ကမ္ဘာတဝန်းကအမေရိကန်ရေတပ်တင်မော့တွေရဲ့လုပ်ငန်းတွေအားလုံးကိုရပ်ဆိုင်းထားဖို့တနင်္လာနေ့ကအမိန့်ထုတ်ခဲ့ပါလေ။အမေရိကန်ရေတပ်မဟာခွနစ်က USS Johnnes McGain နဲ့ Liberia နိုင်ငံရေနံတင်တင်မော့ Elnik MC တို့တိုက်မိတဲ့အတွက်အမေရိကန်ရေတပ်သား9ယောက်ဒဏ်ရာရခဲ့ပြီးတော့10ယောက်ပျောက်ဆုံးနေပါတယ်။ USS Johnnes McCain ရဲ့ဘယ်ဘက်1 by 5တော်တော်လေးထိခိုက်ပျက်စီးသွားပါတယ်။အမေရိကန်ရေတပ်တင်မောကြီးတွေတင်မောတိုက်မှုဖြစ်တာ3လအတွင်းမှာ2ကြိမ်မြောက်ဖြစ်တာမို့ဘာကြောင့်ဒီလိုဖြစ်ရသလဲဆိုတာအလုံးစုံသိအောင်သုံးသပ်ဖို့နဲ့အဓိကအချက်တွေကိုထဲထဲဝဝင်စုံစမ်းဖို့အတွက်ရေတပ်စစ်စင်ရေးမှူးချုပ်ရေတပ်ဗိုလ်ချုပ်ကြီး John Richardson ကတနင်္လာနေ့ကအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။ရေတပ်အမှုရမ်းတွေကိုလေ့ကျင့်သင်တန်းပေးတာကနေစစ်သင်္ဘောကြီးတွေမှာတက်ဆင်ထားတဲ့ပစ္စည်းကိရိယာတွေနဲ့ထိမ့်သိမ့်ပြုပြင်မှုဘိုင်းကိုပါစုံစမ်းသုံးသပ်သွားမယ်လို့ရေတပ်ဗိုလ်ချုပ်ကြီး Richardson ကပြောပါတယ်ရှင်။
နှစ်ပေါင်း99နှစ်မှာပထမဆုံးကျင်ကြုံရတဲ့နေအပြည့်အဝကျတဲ့ဖြစ်ရပ်ကိုအမေရိကန်ပြည်ထောင်စုတဝမ်းမှာလူတွေတန်းနဲ့ချီပြီးတော့မနေ့တုန်းကကြည့်ရှုခဲ့ကြပါတယ်။အမေရိကန်နောက်ဘက်ခြမ်း Pacific သမုဒ္ဒရာကနေပြီးတော့အရှေ့ဘက်ခြမ်း Atlantic သမုဒ္ဒရာအကြားမနေ့ကနေဘက်ပိုင်းမှာနေကျလို့အမောင်တုဖုံးခဲ့ရပါတယ်။အမေရိကန်နောက်ဘက်ခြမ်း Oregon ပြည်နယ်မှာမနေ့ကမနေ့ပိုင်းကနေစကျခဲ့ပြီးတော့နေနဲ့ကဘာအကြာလကအပြည့်ဝရောက်လာခဲ့ပြီးနေကိုဖုံးအုပ်သွားခဲ့လို့မနေ့ခင်းမှာအမောင်ကျခဲ့လို့အပူချိန်လဲရော့ကျသွားခဲ့ပါတယ်မြို့ကြီးမြို့ငယ်တွေကပန်းချန်တွေမှာလည်းနေကျတာကိုကြီးကြဖို့ဆိုပြီးတော့လူတွေကြိုတင်ဆူရင်ရောက်ရှိလာခဲ့ပြီးတော့အဝေးကြီးမှန်ပြောင်းတွေကင်မရာတွေနေကျတာကိုကြီးဖို့ထုတ်လုပ်ထားတဲ့အထူးနေကမျက်မှန်တွေနဲ့စောင့်မျှော်ကြည့်ရှုခဲ့ကြတာပါလူဦးရေ 9,000 လောက်ရှိတဲ့အဲဒီ Oregon ပြည်နယ်ကမဒရက်စ်မြို့ဟာနေကျတာကိုပထမဆုံးကြုံရတဲ့နေရာတစ်ခုဖြစ်ပြီးမနေ့ကအဲ့ဒီမြို့မှာလူတသိန်းကျော်လာရောက်စုဝေးခဲ့ပြီးတော့နေကျတာကိုကြည့်ရှုခဲ့ကြလို့ဒီပြည်တော်စုအရန်တပ်ဖွဲ့တွေကိုလမ်းတွေပိတ်ဆို့တာကိုဖြေရှင်းဖို့အကူအညီတောင်းခံခဲ့ရတဲ့အထိဖြစ်ခဲ့ရပါတယ်။အမေရိကန်ပြည်တော်စုဒီအနောက်အလယ်ပိုင်း Illinois ပြည်နယ်ကပွန်ဒေးမြို့နားမှာတော့နေကျချိန်အကြာဆုံးဖြစ်ခဲ့ပြီးတော့2မိနစ်နဲ့44စက္ကန့်ကြာအောင်နေကျခဲ့ပါတယ်။
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပင်ကနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအတွက်လက်တလောစစ်တပ်အင်အားတွေတိုးချဲ့ချထားခဲ့ပြီးနောက်အခြေအနေကိုထိန်းသိမ်းသိမ်းသိမ်းလုပ်ဖို့အတွက် American အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Ed Rice ကတိုက်တွန်းလိုက်ပါတယ်။ Rohingya Muslim တွေအများဆုံးရှိတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်တွေချထားရကလူခွေးရေးချိုးဖောက်မှုတွေဖြစ်လာနိုင်တဲ့အတွက်စိုးရိမ်နေလို့ California ပြည်နယ်က Republican အမတ် Rice ကဆိုပါတယ်။ American နဲ့မြန်မာဆက်ဆံရေးတိုးတက်ဖို့အတွက်မြန်မာနိုင်ငံအနေနဲ့ပြည်သူအားလုံးရဲ့လူအခွင့်အရေးကိုကာကွယ်ဖို့လိုတယ်ဆိုတာအမေရိကန်အစိုးရအနေနဲ့ပြက်ပြက်သားသားပြောဖို့လိုတယ်လို့လည်းကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ Rohingya ရဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့ကြားနာပွဲကိုအောက်လွှတ်တော်မှာမတ်လတုန်းကလှုပ်ခဲ့စဉ်တုန်းကလည်း Rohingya ရဲ့လူအခွင့်အရေးချုပ်ဖောက်ခံရတဲ့ဆိုတဲ့ကိစ္စကိုကုလသမဂ္ဂကတဆင့်နိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့စုံစမ်းဖို့သူကတိုက်တွန်းခဲ့ပါတယ်။တခါဒီဝါရှင်တန်မြို့တော်ကိုဒေါအောင်ဆန်းစုကြည် 2016 ခုနှစ်ကလာစဉ်ကလည်း Rohingya ရဲ့ဖိနှိပ်ခံရတဲ့အပေါ်စိတ်ပြတ်မိတယ်လို့ American အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Ed Rice ကပြောကြားခဲ့ပူးပါတယ်။ရခိုင်ပြည်နယ်ထဲမှာဒီဒေသခံတွေတပ်ဖြတ်ခံရမှုဖမ်းဆီးခံရမှုတွေတိုးလာတဲ့အတွက်လုံခြုံရေးတိုးမြှင့်ပေးဖို့ရခိုင်မျိုးသားပါတီကတမတော်ကာကွယ်ရေးဦးစီးချုပ်ကိုတောင်းဆိုခဲ့ပြီးတဲ့နောက်မှာအခုလိုတပ်တွေတိုးချခဲ့တာဖြစ်ပါတယ်။စစ်တပ်တွေကိုယာယီမဟုတ်ဘဲအမြဲတမ်းချထားပေးဖို့အတွက်လွှတ်တော်မှတောင်းဆိုမှုတွေလည်းရှိခဲ့ပါတယ်။ရခိုင်ပြည်နယ်ထဲကဗုဒ္ဓဘာသာနဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားနှစ်ပေါင်းကြာရှည်တည်းကရှိနေခဲ့တဲ့ပြဿနာတွေပြေလည်နိုင်ရင်းနဲ့အေးချမ်းဖွံ့ဖြိုးတိုးတက်ရေးအတွက်အကြံပြုချက်အစီရင်ခံစာကိုကုလသမဂ္ဂအတွင်းမှချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကကြာတာရင်းနေမှာထုတ်ပြန်ဖို့ရှိနေပါတယ်။
2014ခုနှစ်တုန်းကထိုင်းနိုင်ငံလိပ်ကျွန်းမှာတပ်ခံခဲ့ရတဲ့ဗြိတိသျှလူငယ်နှစ်ဦးရဲ့အမှုမှာတေတံပေးခံထားခဲ့ရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့နောက်ဆုံးလျှောက်လဲချက်ကိုထိုင်းရှင်နေများကောင်စီကဗဟိုတရားဝန်ချုပ်ကိုမနေ့တုန်းကတင်ခဲ့ပါတယ်။အရင်ကတင်ခဲ့တဲ့လျှောက်လဲချက်ကိုမတ်လ၁ရက်နေ့ကပယ်ချခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကဥပဒေပညာရှင်တွေမှုကင်းဆိုင်ရာကျွမ်းကျင်သူတွေကထိုင်းရှင်နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးမနေ့တုန်းကစာမျက်နှာ319မျက်နှာပါတဲ့အယူခံကိုနောက်တစ်ကြိမ်ထပ်ပြီးတော့တင်ခဲ့တာပါ။ဒီလိပ်ကျွန်းမှုအထူးစုံစမ်းစစ်ဆေးကော်မတီမှပါခဲ့မှုတဲ့ရှင်းနေဦးမျိုးအောင်တန်ကတော့တက်သေးထောက်ထားတွေမပြည့်စုံဘဲနဲ့ပေးတန်ကြခံထားတဲ့အမှုဖြစ်လို့မြန်မာလူငယ်အုပ်လွတ်မြောက် ရေမျောလင့်ချက်ရှိတယ်လို့သူကယူဆပါတယ်မြန်မာလူသမား4000လောက်လုံးလုံးနေကြတဲ့ထိုင်းနိုင်ငံတောင်ပိုင်းကခိုတောက်လို့ခေါ်တဲ့လိတ်ကျွန်းမှာ2014ခုစက်တင်ဘာလ15ရက်နေ့ကပြည်ထောင်စုလူငယ်တအူးသတ်ခံရပြီးတော့အဲ့ဒီအမှုမှာတရားစွဲဆိုရေးယူခံရတဲ့မြန်မာလူငယ်တအူးကိုထိုင်းနိုင်ငံကော့စမွေအချင်းထောင်မှာတနစ်ကျော်ဖမ်းဆီးခဲ့ပြီးတော့2015ခုနှစ်ကုန်ပိုင်းမှာတော့သူတို့တအူးရဲ့ကိုဒီအမှု9မှုနဲ့တည်တံပေးခဲ့ပါတယ်
အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ရေးတင်းမာနေတယ်မှာပဲဒီအမေရိကန်နဲ့တောင်ကိုရီးယားပူးတွဲဆက်ရေးလက်ကျင့်မှုတွေကိုတောင်ကိုရီးယားနိုင်ငံမှာပြုလုပ်နေပါတယ်အမေရိကန်တပ်သား 18,500 တောင်ကိုရီးယားတပ်သား 5,000 ပါဝင်တဲ့ပူးတွဲဆက်ရေးလက်ကျင့်မှုမှာအများစုကကွန်ပျူတာပေါ်မှာဖန်တီးထားတဲ့စစ်ပွဲတွေကိုပြင်ဆင်တိုက်ခိုက်လက်ကျင့်ကြတာဖြစ်ပါတယ်စစ်ဆင်ရေးတွေအတွက်အကြိုတင်ပြင်ဆင်တဲ့အနေနဲ့အခုလိုဆက်ရေးလက်ကျင့်မှုမျိုးလိုအပ်တယ်လို့စစ်တပ်တာဝန်ရှိသူတွေကအလေးနဲ့ပြောပါတယ်ဒါပေမဲ့ဒီဆက်ရေးလက်ကျင့်မှုတွေကြောင့်နောက်ထပ်တင်းမာမှုတွေပြန်ဖြစ်မှာကိုစိုးရိမ်နေကြသူတွေလည်းရှိပါတယ်ကိုရီးယားကျွန်းဆွယ်အခြေအနေဟာတိတ်ထိချလွယ်တဲ့အခြေအနေဖြစ်တဲ့အတွက်အမေရိကန်နဲ့တောင်ကိုရီးယားပူးတွဲဆက်ရေးလက်ကျင့်မှုကဒေသတည်းဒီနေရေးအတွက်အထောက်အကူမဖြစ်ဘူးလို့တရုတ်အစိုးရကပြောကြားခဲ့ပါတယ
်ထစ်တန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကုကြောအောင်လို့ညင်ညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီအမေရိကန်ရေတပ်ဖြစ်တင်မောဂျွန် SS ဒီခမခင်ဗျာ USS John S. McCain နဲ့ Liberia ရေနံတင်တင်မောတို့တိုက်မိခဲ့တဲ့အတွက်ဖြစ်ရဖြစ်ပွားပြီးတဲ့နောက်တကမ္ဘာလုံးမှာရှိတဲ့အမေရိကန်ရေတပ်တင်မောတွေရဲ့လုပ်ငန်းတွေအားလုံးကိုယာယီယာဆန့်လိုက်ပါတယ်တနင်္လာနေ့အစောပိုင်းကမလကာရေလက်ကြားနားမှာတိုက်မိခဲ့တဲ့ဖြစ်ရအတွင်းအမေရိကန်စစ်သား9ယောက်ဒဏ်ရာရခဲ့ပြီးတော့10ယောက်ပျောက်ဆုံးနေပါတယ်အမေရိကန်ရေတပ်မှာခွန်ကစစ်တင်မောကြီးတိုက်မှုဖြစ်တာ3လအတွင်းဒုတိယကြိမ်မြောက်ဖြစ်တဲ့အတွက်ရေတပ်တာဝန်ရှိသူတွေကြေကြေပြတ်ပြတ်စုံစမ်းတုံ့တန်နေတဲ့အကြောင်းမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
စင်ကာပူနဲ့မလေးရှားနိုင်ငံကြားကတင်မောအသွားအလာရှုပ်ထွေးတဲ့မလကာရေလက်ကြားနားမှာတနင်္လာနေ့မနေ့ဒေသစံတော်ချိန်6နာရီခွဲလောက်ကအမေရိကန်ရေတပ်ပိုင်းပေ900ကျော်ရှည်လျားတဲ့ USS John S. McCain နဲ့ပေ600ရှည်လျားတဲ့ Liberia ရေနံတင်တင်မော Elnick MC တို့တိုက်မိခဲ့တာပါစင်ကာပူစစ်ကမ်းမှာအမေရိကန်စစ်သည်မပုံမှန်အတိုင်းကန့်ကပ်ဖို့အသွားအခုလိုတိုက်မိခဲ့တာဖြစ်ပါတယ်တိုက်မိခဲ့တဲ့အချိန်ကြောင့် USS John S. McCain ရဲ့ဘဲဘက်အနောက်ဖက်ချမ်း1ဘိုက်ပိုင်းတော်တော်လေးထိခိုက်ပျက်စီးသွားပါတယ်ရေတပ်သား9ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့10ယောက်ပျောက်ဆုံးနေပါတယ်တင်မောတိုက်မှုဖြစ်ပြီးတဲ့နောက် USS John S. McCain ဖြတ်တင်မောကြီးဟာစင်ကာပူရေတပ်ချန်ဂီစစ်ကမ်းကိုသူ့ဘာသာသူတွားရောက်ကန့်ကပ်ခဲ့ပါတယ်ထိခိုက်ပျက်စီးသွားတဲ့တင်မောကိုကူညီဖို့ရေထဲမှာရောကုန်းပေါ်မှာပါသွားလို့ရတဲ့ USS America တိုက်တင်မောဟာအခုစင်ကာပူမှာရောက်နေပါပြီ။ပျောက်ဆုံးနေတဲ့ American ရေတပ်သားတွေကို American, Singapore, Malaysia နဲ့ Indonesia ရေတပ်ကတင်မောတွေရဟတ်ယာဉ်တွေနဲ့လိုက်လံရှာဖွေနေကြပါတယ်။စင်ကာပူရေတပ်ရဟတ်ယာဉ်နဲ့ကယ်တင်နိုင်ခဲ့တဲ့ American ရေတပ်သားတွေကိုစင်ကာပူအထွေထွေဆေးရုံကြီးမှကုသပေးနေတယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးကပြောပါတယ်။ရေနံတင်သင်္ဘော Elnick MC ရဲ့အရှိတ်အချမ်းရေမျက်နှာပြင်အထက်23ပေလောက်မှထိခိုက်ပျက်စီးသွားပေမဲ့သင်္ဘောသားတယောက်မှထိခိုက်ဒဏ်ရာမရခဲ့ဘူးလို့စင်ကာပူစိတ်ကမ်းနဲ့ရေချောင်းဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ American ရေတပ်မဟာခွနစ်ကသင်္ဘောကြီးတွေသင်္ဘောတိုက်မှုဖြစ်တာ3လအတွင်းမှာ2ကြိမ်မြောက်ဖြစ်ပါတယ်။ဂျွန်လတုန်းကပဲ USS Fitzgerald ဖြတ်သင်္ဘောနဲ့ဖိလစ်ပိုင်ကုန်တင်သင်္ဘောတို့ဂျပန်ရေပိုင်နယ်ထဲမှာမတော်တဆတိုက်မိခဲ့တဲ့အတွက်အမေရိကန်ရေတပ်သား9ယောက်သေဆုံးခဲ့ပါတယ်။အဲဒါကြောင့်နောက်ထပ်မဖြစ်အောင်ကြက်ကြက်မက်မက်ဆောင်ရွက်ဖို့လိုအပ်လာတဲ့အတွက်ကမ္ဘာတစ်ဝှမ်းမှာရှိနေတဲ့အမေရိကန်ရေတပ်သင်္ဘောတွေအားလုံးရဲ့လုပ်ငန်းဆောင်ရွက်မှုအားလုံးကိုခေတ္တရပ်ဆိုင်ပြီးပြန်လည်သုံးသပ်ဖို့ရေတပ်စစ်ဆေးရေးမှူးချုပ်ရေတပ်ဗိုလ်ချုပ်ကြီး John Richardson ကတနင်္လာနေ့ကအမိန့်ထုတ်ခဲ့ပါတယ
်။ I've directed an operational pause be taken in all of our fleets around the world.Want our fleet commanders to get together with their leaders and their commands to ensure that we're taking all appropriate immediate actions to ensure safe and effective operations around the world.
ကမ္ဘာတစ်ဝှမ်းက American ရေတပ်တင်မောအားလုံးရဲ့လုပ်ငန်းတွေကိုယာယီရဆိုင်ထားဖို့ကျွန်တော်ညွှန်ကြားထားပါတယ်။ဒီကမ္ဘာလုံးကကျွန်တော်တို့ရေတပ်တင်မောတွေအားလုံးဘေးအန္တရာယ်ကင်းကင်းနဲ့လုပ်ငန်းတွေထိထိရောက်ရောက်လုပ်နိုင်ဖို့တင့်တော်တဲ့အရေးယူဆောင်ရွက်မှုအားလုံးအမြန်ဆုံးဆောင်ရွက်ကြဖို့ရေတပ်ဗိုလ်ချုပ်ကြီးတွေအနေနဲ့အစစ်စစ်တာဝန်ရှိသူတွေနဲ့ဆွေးနွေးကြစေချင်ပါတယ်။ဒါရီမကဒီလိုမတော်တဆဘာကြောင့်ဖြစ်နေရသလဲဆိုတဲ့အဓိကအကြောင်းချက်တွေကိုပိုးပြီးတော့ထဲထဲဝင်ဝင်လေ့လာသုံးသပ်ဖို့လည်းညွှန်ကြားထားပါတယ်
။အ အခုနောက်ဆုံးဖြစ်ခဲ့တဲ့သင်္ဘောတိုက်မှုသာမကဘာကြောင့်ဒီအခြေအနေမျိုးဖြစ်ခဲ့ရသလဲဆိုတာတွေကိုရေရဗိုလ်ချုပ်ကြီးရစ်ချစ်ဆန်ကကြည်ကြဲပြန့်ပြန့်စတင်စုံစမ်းနေပြီလို့ကာကွယ်ရေးဝန်ကြီးဂျင်ဘတ်တစ်ကလည်းအစောပိုင်းကပြောကြားခဲ့ပါတယ
် He is going to look at all factors not just the immediate ones which will fall rightly under the
ဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုရေရဗိုလ်ချုပ်ကြီးရစ်ချစ်ဆန်ကြည်ကြဲပြန့်ပြန့်စုံစမ်းနေပြီးတော့ဘာကြောင့်ဒါမျိုးတွေဖြစ်နေရသလဲလက်တလောအခြေအနေတွေသာမကဒီလိုအခြေအနေရောက်စေတဲ့အကြောင်းချက်တွေအလုံးကိုသုံးသပ်မှာဖြစ်ပါတယ
်။မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပယ်ထိန်ဒုံးရံမြင့်တက်နေချိန်မှာအခုလိုအမေရိကန်ရေတပ်ရဲ့လုပ်ငန်းတွေပြန်လည်သုံးသပ်ဖို့ညွှန်ကြားချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ USS Fitzgerald တိုက်မှုဖြစ်ခဲ့တုန်းကတော့ရေတပ်အကြီးအကဲအရာရှိနှစ်ယောက်နဲ့အကြီးအကဲရေတပ်သားတစ်ယောက်တို့ကိုယာရုကနေဖယ်ရှားခဲ့တယ်လို့အမေရိကန်ရေတပ်ကပြောပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။မနေ့ကတနင်္လာနေ့မှာအမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း100နိဗ္ဗာန်အတွင်းကြုံခဲ့ရတဲ့အပြည့်အဝနေကျက်တဲ့ဖြစ်စဉ်ကိုလူတွေတန်းနဲ့ချီပြီးတော့စိတ်အားထက်သန်စွာနဲ့စောင့်ကြည့်ခဲ့ကြပါတယ်။2မိနစ်နဲ့3မိနစ်နိဗ္ဗာန်အချိန်အတွင်းအလွန်တောက်ပနေတဲ့နေမင်းကြီးကိုလကအပြည့်ဖုံးကွယ်သွားတဲ့အချိန်အမှောင်အထိဖြစ်ခဲ့ပြီးတဲ့နောက်နေပြန်ပြီးတော့လင်းတဲ့ဖြစ်စဉ်ကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေကတော့ရင်သက်ရှုမောဖြစ်ခဲ့ကြပါတယ်။အဂါတပညာရှင်တွေကလည်းအခုလိုအပြည့်အဝနေကျက်ချိန်မှာထူးခြားတဲ့ဖြစ်စဉ်တွေကိုစူးစမ်းလေ့လာနေကြပါတယ်။မအင်ဂျင်နီယာအပြည့်စုံကိုတင်ဆက်ပေးပါပါခင်ဗျာ
အနောက်ဘက် Pacific ကန်ယူရန် Oregon ပြည်နယ်ကနေအရှေ့ဘက် Atlantic ကန်ယူရန်တောင် Carolina ပြည်နယ်အထိလရဲ့အရေးနေကိုဖုံးကွယ်တဲ့နေကျက်တဲ့ဖြစ်စဉ်ဟာအချိန်စုစုပေါင်းတနအိခွဲပတ်ဝန်းကျင်ကြာခဲ့ပါတယ် American ပြည်ထောင်စုမှာအလုံးစုံနေကျက်တဲ့ဖြစ်စဉ်စတင်ခဲ့တဲ့အနောက်ဘက်ခြမ်း Oregon ပြည်နယ်မှာလူပေါင်းတန်းနဲ့ချီပြီးစောင့်ကြည့်ခဲ့ကြတာပါအဲ့ဒီတည်းမှာမိုးလာလာမြို့မှာနေထိုင်တဲ့မြမနွယ်ဘွားကိုထွန်းထွန်းကဒေသစံတော်ချိန်နက်နက်10နာရီဝန်းကျင်မှာစတင်မြင်တွေ့ရတဲ့နေကျက်တဲ့မြင်ကွင်းကိုအခုလိုပြောပြပါဗျ9န
ာရီ10မိနစ်ကစတယ်စပြီးတော့တဖြည်းဖြည်းချင်းကျက်လာပြီးတော့အဲ့ဒါကိုစောင့်ကြည့်ကြတာပေါ့နော်စောင့်ကြည့်ကြပြီးတော့10နာရီ10မိနစ်မှာလုံးဝမောင်းသွားတာကစက္ကန့်90ဆိုတော့1မိနစ်နဲ့10စက္ကန့်လောက်လုံးဝမောင်းသွားတယ်temperature အပူချိန်နည်းနည်းကျသွားတယ်ကျသွားပြီးတော့တိရစ္ဆာန်လေးတွေအိမ်မွေးတိရစ္ဆာန်လေးတွေတချို့អော်ကြတယ
်ဒစိတ်တပိုင်းနေကျက်တဲ့ဖြစ်စဉ်ကိုတွေ့ကြုံခဲ့ရတဲ့ Ohio ပြည်နယ် American အာကာသစူဇန်လေးလာရေး NASA အဖွဲ့ကမြန်မာသိပ္ပံပညာရှင်ဒေါက်တာပဒေတာတင်ကတော့သူလေးလာစူဇန်ခဲ့ပုံကိုအခုလိုပြောပြပါတယ
်နေကျက်တဲ့အချိန်ကကျွန်တော်တို့ Ohio ပြည်နယ် Glen Research Center မှာကနေ့လယ်2နာရီခွဲအတိမှကျက်ပါတယ်အဲ့ဒီအချိန်မှာတိမ်မရှိသလောက်ပဲအပူချိန်အနေနဲ့က80 85လောက်ဆိုတော့လေအရန်ကိုလင်းနေတာပေါ့နော်အဲအဲ့ဒီအချိန်မှာအပြင်ထွက်ကြည့်တဲ့အခါကျတော့နေကိုတန်းကြည့်လို့မရဘူးမရတဲ့အတွက်ကျွန်တော်ဘာလုပ်ရလဲဆိုတော့ကျွန်တော်လုပ်တဲ့ lab ကလေဇာပစ္စည်းတွေစောက်တဲ့ lab ဖြစ်တဲ့အတွက်သူ့ဒေသနာကြခွဲကန်းနေမှာပဲ filter တွေအများကြီးရှိပါအဲ့ filter နဲ့ဝင်လာတဲ့အလင်းရောင်အရန်ရော့သွားအောင်လုပ်လို့ရတဲ့ set ကလေးတစ်ခုရှိပါ neutral density filter ပေါ့နော်အဲ့ filter နဲ့အရန်ကိုမှောင်သွားအောင်လုပ်ပြီးလှမ်းကြည့်တဲ့အခါကျတော့ဟိုကြည့်လို့ရတယ်ပေါ့လေအဲ့ဒါနဲ့ဓာတ်ပုံရိုက်ထားတယ်ပြီးတဲ့အခါကျတော့ဒီမှာရှိတဲ့သိပ္ပံပညာရှင်တော်တော်များများနဲ့ဒီနေကျက်တဲ့အာကိုကြည့်ကြတယ်ဓာတ်ပုံရိုက်ကြပါတယ်အခု NASA လုပ်တဲ့သုတေသနနေကျက်နေတဲ့အချိန်မှာရတဲ့သုတေသနအဖြေတွေကအများကြီးပါပဲကမ္ဘာအထက်ပေတသိန်းနီးပါးလောက်မှာပြန်နေတဲ့လေပူပေါင်းကြီးရတဲ့ကနေပြီးတော့ဗီဒီယိုကင်မရာနဲ့ရိုက်လို့ရတဲ့ဓာတ်ပုံတွေသိပ္ပံအချက်လက်တွေကတော့နောက်နှစ်ပတ်သုံးပတ်လောက်ဆိုလို့ရှိလို့ချင်းသူတို့အဖြေတွေထွက်လာပါမယ်အဲ့ကြလို့ရှိရင်တော့ဒီ ਆ တွေပို့ပြီးတော့တိတိကျကျအဖြေတွေရတဲ့ဟာကိုပြောပြပါအောင်မယ
်အမေရိကန်အရှေ့ဘက်ခြမ်းဖြစ်တဲ့နောက်ဆုံးနေကျက်တဲ့ဖြစ်စဉ်အပြည့်အဝကိုတွေ့ရတဲ့တောင်ကော်ရီလိုင်းနာပြည်နယ်ကိုလံဘီယာမြို့ကိုကိုတိုင်ရောက်နေတဲ့ VOA ဝိုင်းတော်သူမအေးတန်နာကျော်ကနေကျက်သွားတဲ့အချိန်မိနစ်ပိုင်းအတွင်းအမှောင်အတိဖြစ်သွားတာကိုတွေ့မြင်ခဲ့ရတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုသတင်းပေးပို့ခဲ့ပါတယ်
။နေလုံးဝစုံတော့မယ်။အရင်မှောင်လာရင်လုံးဝဘာမှနေရအခန်းကမရှိတော့သလောက်။ပုံဝင်ချင်းတစ်ခုလုံးမှောင်နေပါပြီ။ဟာနေလုံးဝလုံးဝနေပုံသွားပြီ။လုံးဝနေအာအာဟာဝိုင်းဝိုင်းနေကျွန်တော်ရယ်ဆဝိုင်းပုံဝင်ချင်းတစ်ခုလုံးအဲ့ဒါနေလေ2နာရီ40မိနစ်မှဖြစ်နေတာ။အခုချိန်မှာအပေါ်ဒီမျက်မှောက်မှာပါမဟုတ်ဘူးလားပေါ်ပြီးပါပြီ။ဒါအမှန်တကယ်တော့အပြင်အဝိုင်းလေးမှာပဲအဲ့လိုနေဖြစ်နေတာပေါ့နော်။ဟိုအပြင်မျက်စိနဲ့ဆိုရင်တော့ဒါနေဘက်ကိုပြတာပပတ်လင်မှာလေလက်စွပ်လေးပပတ်လင်မှာအယောင်လေးထွက်နေသလိုနေရထွက်နေတယ်။ဟိုကျဲရီပါရီတော့မှမြင်နေရတယ်။အ အလဲမအဝိုင်းနဲ့ဘေးနားမှာအလိုအရောင်လေးတွေပဲထွက်နေတာလုံးဝအမှောင်ကျသွားတယ်ဥစားညားဘက်အရင်ကအမှောင်ကရှင်းနိုင်လောက်ကိုမှောင်နေရလေအခုအာတဖြည်းဖြည်းပြန်လို့လင်းလာပြီအာတဖြည်းဖြည်းနဲ့အကွက်သေးသေးလေးကနေတဖြည်းဖြည်းအနာသားသေးသေးလေးပေါ့နော်ဒီလက်မခွန်လေးလို့အနာသားသေးသေးလေးကနေတဖြည်းဖြည်းပြန်ကြီးလာပြီအခုပြန်လင်းလာရုပ်တရည်ကြီးနော်အရန်မောင်သွားရာနေပြန်လင်းလာပါပြီ
အခုလိုမျိုးနေတစိမ့်တပိုင်းကျက်တဲ့ပုံစံမျိုးနီးပါမြန်မာနိုင်ငံမှာ2019ခုနှစ်ဒီဇင်ဘာလ16ရက်နေ့မှာတွေ့မြင်ကြရမှာဖြစ်တယ်လို့လည်းအာကာသသိပ္ပံပညာရှင်တွေကပြောဆိုထားပါတယ်ရှင
်မှတ်အင်ဂျင်နိုင်ဖြစ်ပါတယ်အခုတော့မြန်မာနဲ့ဆိုင်တဲ့သတင်းတွေကိုဆက်ပါမယ်မြန်မာနိုင်ငံတဝန်းမိုးကြီးလို့မြစ်ချောင်းနေစိုးရင်ရေမှကျော်ရဲသည့်စိုးစိုးရွာရွာရေကြီးရေရှမ်းဖြစ်နေတဲ့အေယာဝတီတိုင်းစကိုင်းတိုင်းပဲခူးတိုင်းအပါဝင်ပြည်နယ်နဲ့တဲနေမှာဇူလိုင်လကနေဩဂုတ်လအထိရေဘေးတင့်တဲ့အင်ဂျီပေါင်း 9,000 ကျော်ရှိနေပြီးတော့ရေဘေးတင့်ပြည်သူတွေက 2,000 ကျော်အထိရှိနေပြီဖြစ်ပါတယ်။ရေဘေးအန္တရာယ်ကြုံနေရတဲ့ဒေသတွေမှာကူညီကယ်ဆယ်ပေးနေတဲ့အခြေအနေတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA မြန်မာပိုင်းကမတ်စုမုံကဆက်သွဲပြီးတော့မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်။
ဒီဘီနဲ့ပတ်သက်ရင်အပေါ်ပိုင်းမှာဖြစ်တယ်အခုပြီးခဲ့တဲ့ရက်ကြီးတွေမှာသခိုင်းတိုင်းမှာဖြစ်တယ်ဒီအဲ့ရနေပြီးတော့မန္တလေးမတ္တရာတော့ရောက်လာပြီပေါ့နော်မတ္တရာရောက်လာတယ်တွက်ရေဝင်တာရှိတော့ခါကျတော့ဟိုတောက်သုံးရေခက်ခဲရှိတယ်အဲ့တော့အဲ့ဒီမှာတောက်သုံးရေလူတန်းတာအဓိကလောရတာပေါ့နော်နောက်တစ်ခုကတော့ကြံတဲ့ဟာတော့ဒီရက်ပိုင်းတွင်းမှာဖြစ်ခဲ့တာကတော့သခိုင်းတိုင်းထဲမှာပဲခန်းကြီးတို့ဟုံးမလင်းတို့မှာ14 15လောက်ကစပြီးတော့ရေတွေပဲကြံနေပေါ့ဒါပေမဲ့အခုပြန်ကျသွားပါရောရေကလေအဲ့တော့ဒီရက်တစ်ပြည်ပြည်နဲ့အောက်ကိုဆင်းလာရင်တော့ပခုတ်ကူရေစကြိုမကွေးတော့အခုရောဆယ်တော့ပခုတ်ကူနဲ့ရေစကြိုမှာစပြီးတော့တက်ပြီပေါ့နော်ဒါပေမဲ့စိုးစိုးဝါးဝါးတော့မဟုတ်သေးဘူးအဲ့တော့ကျွန်တော်တို့ကဘာလုပ်ပြီးလဲဆိုတော့ဒီနှစ်ကတတိယပေါ့တတိယဆိုတာကျွတ်တိပြင်ဆင်မှုအပိုင်းပေါ့ကျွတ်တိပြင်ဆင်မှုအပိုင်းမှာကျွန်တော်တို့ကဒီကယ်ဆယ်ဖို့ပစ္စည်းကိုကျွန်တော်တို့မှအမြဲတမ်းခရိုင်ယုံနေမျိုးဒီနဲ့ကဲတိုင်းယုံနေမှာအစဲစဲကြီးပစ္စည်းအပြည့်ဝအစင်နဲ့ကုန်ထားတယ်ဒုက္ခတွေစကမ်းကြီးရောက်လာပြီဆိုတော့မှကျွန်တော်ကပြေးတော့သွားပြီးတော့ကုညီရတယ်ဒါပေမဲ့ရင်ဝင်အိမ်အကုန်လုံးကိုလွှမ်းခြုံနိုင်အောင်မနစ်ကမလုပ်နိုင်ခဲ့ဘူးဒီနှစ်တော့နီးရတော့ပို့ပြီးတော့ပြည်သူတို့ရဲ့ကြိုးရှိအောင်ဆိုကျွန်တော်ကရင်ဝင်နေဆိုရင်ရင်ဝင်အိမ်တွေကိုပါကုညီကယ်ဆယ်မှုရောက်ရှိအောင်ဆိုတာကျူစာအထောက်တာရှိရပေါ့နော်ဒါကြောင်းလဲလာတာပေါ့ဒါပေမဲ့ကျွန်တော်ရန်လုံးပြည့်ပြီလားဆိုတော့မပြည့်သေးဘူးတချို့ကြံခဲ့တဲ့အစိတ်ပိုင်းအငဲငယ်ရှိရှိဦးမယ်ဒါပေမဲ့အတန်းနိုင်ဆုံးကတော့မနစ်ကတဲ့ဆာလို့ရှိရင်ပို့ပြီးတော့ကယ်ဆယ်နိုင်တဲ့လုပ်ဒီလုပ်နိုင်တယ်ကျူတင်ကာကွယ်တဲ့အပိုင်းမှာလည်းမနစ်ကတဲ့ပို့ပြီးတော့ကောင်းမွန်လာတယ်ပေါ့နော
်နောက်ဆုံးအထိပေါ့နော်ဆရာဇူလိုင်လ1ရက်ကနေဩဂုတ်လအထိဆိုလို့ရှိရင်ဒီတည်ဆုံးမှုနဲ့ပတ်သက်ပြီးတော့လည်းဆရာတို့စည်းင်းထုတ်ပြန်ထားတာရှိတော့အဲ့ဒီဘေးသင့်တဲ့သူတွေနောက်ပြီးတော့ဒီတည်ဆုံးရတဲ့သူတွေနောက်ပြီးတော့အဆင်ပြေပြောင်းရွှေ့ရတဲ့သူတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဘယ်လိုများကူညီဆောင်ရွက်ပေးတာရှိပါလဲရှင
်အကူညီဆောင်ရွက်ပေးတာကတော့ကျွန်တော်တို့ကတည်ဆုံးတဲ့လူဆိုလို့ရှိရင်ကျွန်တော်ကဒီဟာကိုသဘောဘေးနဲ့ပတ်သက်ရင်ကျွန်တော်ထောက်ပံ့မဲ့နှုံသားတွေဒီနှစ်ပြင်ဆင်ထားတာရှိရလေအဲ့ဒီနှုံသားတွေတိုင်းတည်ဆုံးနေဆိုချက်ချင်းထောက်ပံ့တာရှိတယ်ပေါ့နော်ဘေးသင့်ပြောင်းရွှေ့တာနဲ့ပတ်သက်ပြီးတော့လေဒီမှာဆက်နေလို့မရဘူးဆိုကျွန်တော်ပြောင်းရွှေ့တာကိုအမြင်အမြန်လုပ်ပေးတယ
်ရေဘေးတွေကိုဆရာတို့လည်းသွားကြတယ်ပေါ့နော်နောက်ပြီးတော့ဒီလူမှုဝန်ထမ်းကယ်ဆယ်ရေးကတာဝန်ရှိတဲ့သူတွေလည်းသွားပါတယ်သွားနေတဲ့တပြိုင်တည်းထဲမှာပဲဒီရေဘေးကယ်ဆယ်ရေးလို့နေရာတွေလူထုထပ်တဲ့နေရာတွေမှာကူးစက်ယောဂါတွေမဖြစ်အောင်ပေါ့နော်ဆရာအခုလက်တလောအနေထားရဒီသွေးလွန်တကွေးယောဂါလို့ဝင်းယောဂါလို့မျိုးကူးစက်ယောဂါတွေမဖြစ်အောင်ရောဆရာတို့တဆက်သေးပညာပေးလုပ်ငန်းတွေလုပ်ခဲ့တာရှိပါလားရှင
်ဟုတ်ရဲ့ရှင်ကျွန်တော်တို့အဓိကကျွန်တော်တို့ရောက်ခဲ့တဲ့နေရာတိုင်းမှာကျွန်တော်တို့ကမလုပ်လဲဆိုတော့အဓိကကပါလေဆိုတော့ကျွန်တော်တို့ဒီတဘာဝဘေးတွေကြောင်းလို့ရှိရင်ဒီကူးစက်ယောဂါကြီးဖြစ်တတ်တယ်အခုလက်တလောကတော့အရန်တတိထားရမယ့်ကိစ္စ H1N1 ပေါ့ H1N1 ဆိုရောက်တဲ့နေရာမှာကျွန်တော်တို့ကနေပြီးတော့လူကူညီကယ်ဆယ်တဲ့တစ္စည်းတွေပေးရင်းကနေပြီးတော့ပြည်သူလူထုကိုကျွန်တော်တခါတဲ့ပညာပေးလိုက်တယ်ကျွန်တော်တို့တည်းရဲ့ဒီရာရှိရယ်ကျွန်တော်ကျမ်းမာရေးဦးစီးဌာနလူတွေကျွန်တော်တို့ ਨੇ ပူးပေါင်းပြီးတော့တခါတဲ့အဲ့ဘွဲမှာပဲပညာပေးတာရှိတယ်အဓိကကတော့လက်သေးဖို့ပဲပေါ့နော်လက်သေးဖို့တကယ်နှာရီချောင်းသေးဖြစ်နေတဲ့လူကနှာခေါင်းစည်းတက်ထားဖို့ဒါပဲအဓိကနှစ်ချက်ပဲดาวตรุณาเนี่ยเอาเปาะแจ่ไล่ดิเล็ดไต่ชิงด้วยอะเจ้าเราหยอดแต่เนี่ยมาอธิกะเจ้าก็ฉับยาอยู่เลยป่ะเนาะแล้วนักงานซี้ก็တော့ผิดแต่หลุดตัดป่ะตัวเนี้ยก็ไม่รู้อ่ะด่าอีลุกไปนี่ป่ะ
ရေဘေးသင့်ပြည်သူတွေကိုဒီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေချထားရေးဝန်ကြီးတောင်နေနဲ့ဗာမြားပညာပေးစကားပြောချင်တာရှိပါလဲရှင
်ပညာပေးစကားကရောဗာပဲဖြစ်ဖြစ်သဘာဝဘေးလေးဟာကျူတင်ကာကွယ်တဲ့ဟာအကောင်းဆုံးပဲနောက်ပြီးဘေးနဲ့ပတ်သက်ရင်သိပညာရှိဖို့အရေးကြီးတယ်ပေါ့နော်အဓိကအရေးကြီးတာကတော့ဗိုလ်ရဲသားသတင်းအကောင်မှာနားထောင်မယ်ကျွန်တော်တို့ကလည်းအမြဲတမ်းပညာပေးတွေလွှင့်နေတယ်ဒါကိုလည်းကြည့်ပါအဓိကတစ်ခုခုကြောင်းရှိရင်ကျွန်တော်တို့ဓာတ်ရိုက်ဆက်သွယ်ဖို့ကျွန်တော်တို့ကတော့အမြဲတမ်းနားထွင်ပြီးတော့ကြည့်နေတယ်ဒါပေမဲ့ပြည်သူ့ဘက်ကအစံပေါ့ပြည်သူကနေလိုအပ်ချက်ကိုကျွန်တော်အချိန်လေးပြောလို့ရအောင်အားလုံးနဲ့လွတ်ရနေပါပြီ။သူများ6ခု4 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 အဲ့ဒီဟာကိုကျွန်တော်အမြဲတမ်းသတိပေးနေတယ်ဒါပြည်သူဘက်ကနေပြီးတော့ချက်ချင်းရအောင်အဲ့ဒီချိန်ကမှလည်းကျွန်တော်ကအလင်းမြန်တုတ်ပြန်ဆောင်ရွက်နေပါတယ်ပြည်သူတွေပူးပေါင်းပါအောင်ပြီးပါလို့ကျွန်တော်အနေနဲ့ပြောချင်တယ်
ကဲကျေးဇူးများကြီးတင်ပါတယ်နော်ဆရာဖြေပေးတာဟုတ်ကဲ့
မဆုမွန်ဆက်တွေ့မိမြန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ဘောလုံးသတင်းကိုပြောချင်ပါတယ်မလေးရှားနိုင်ငံမှာကြည်ပနေတဲ့29ကြီးမြောက် SEA Game အရှိတောင်အရှိအားကစားပြိုင်ပွဲမှာအမျိုးသားဘောလုံးအသင်းကအုပ်စု A မှာအင်းရှင်မလေးရှားအတင်းနဲ့မနေ့ကရှင်ပြိုင်ကစားတဲ့နေရာမှာမလေးရှားကမြန်မာကို3ဂိုးတကိုးနဲ့အနိုင်ရလိုက်တဲ့အတွက်လာအိုအတင်းနဲ့တပွဲကစားဖို့ကြံပေးမဲ့အုပ်စုဖို့ဖြစ်ဖို့တရားသွားပြီဖြစ်ပါတယ်မြန်မာအတင်းကလည်းအဲ့ဒီပွဲမှာရှုံးနေခဲ့ပေမဲ့အုပ်စု4ပွဲကစားရမှာ3ပွဲနိုင်ခဲ့တဲ့အတွက်ကိုမှရပြီးတော့အုပ်စုဒုတိယအဖြစ်နဲ့ semi final ကိုတက်သွားပါတယ်မနေ့ကပွဲမှာမြန်မာအတင်းရဲ့အခြေအနေနဲ့အလားအလာဟိုပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
ပထမပိုင်းပွဲမပြီးခင်မိနစ်ပိုင်းလေးပဲခြားပြီးတော့မလေးရှားဘက်ကမြန်မာကို90တိုက်သွင်းယူခဲ့တာကိုရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ခဲ့တဲ့အသံမှာအဲ့ဒီပွဲကိုကိုယ်တိုင်သွားအားပေးခဲ့တဲ့မလေးရှားနိုင်ငံရောက်ကိုတီဟမောင်မောင်ကိုဆက်သွယ်မေးမြန်းထားပါတယ်။မနေ့ကပွဲကမလေးရှားနိုင်ငံအင်ရှင်တင်နဲ့ကင်ရတယ်ဆိုတော့ဟိုမလေးရှားမှာနေတဲ့ကိုတီဟမောင်မောင်တို့အတွက်ကဒီပွဲကြည့်ရတာတော်တော်လေးစိတ်လှရှားဖို့ကောင်းမယ်လို့ထင်ပါတယ
်။ဟုတ်ကဲ့စိတ်လှရှားမှုကတော့တော်တော်လေးကောင်းပါတယ်။အားတစ်ခုအနေနဲ့ကျွန်တော်မြန်မာတွေတော်တော်များများလာရောက်အားပေးတယ်ပေါ့နော်။ပွဲကြီးစဉ်အားဖြင့်ကျွန်တော်မြန်မာတွေပဲသတ်မှတ်ထားတဲ့နေရာဆိုလို့ရှိရင်လူဦးရေ 9,000 ခန်းစတဲ့ပေါ့အဲ့ 9,000 ခန်းစတဲ့နေရာမှာလူအပြည့်နီးပါးလောက်လာအားပေးကြတယ်ပေါ့ကျွန်တော်ခမ်းမန်းလာတော့ 8,000 လောက်ရှိကောင်းရှိလိမ့်မယ်ပေါ့နော
်ဒီဘောလုံးအားကစားကမလေးရှားနိုင်ငံရဲ့နိုင်ငံတော်အားကစားလို့ပြောရမယ်အစင်လားမြန်မာနဲ့ရှင်ဘယ်လိုရှိပါလဲခင်ဗ
ျမလေးရှားကအယူမှုကိုပြစ်ကြတယ်ခင်ဗျတခဲနဲ့ကိုတော်တော်အားပေးတာရှုံလုံးပြေပါပဲဒီနေ့ဆိုလို့ရှင်သူတို့လာအားပေးတဲ့လူဆိုရင်အမခန်းလောက်ဘူးပေါ့နော်ကျွန်တော်တို့မြန်မာပြည်မှာအားပေးတာတဲ့ကိုသူတို့နိုင်ငံပိုပြီး crazy ဖြစ်ပါလေဗျ
မြန်မာအတင်းရဲ့ရေချင်းကိုသူတို့ short တွက်ထားလား
short တော့မတွက်ထားဘူးဗျမြန်မာအတင်းမှာအဓိကတော့ဟိုအောင်သူလည်းသူတို့တော်တော်လေးဟိုကြောက်ကြတယ်ပေါ့နော်အဲမနေ့ကဆိုလို့ချင်းသူတို့သတင်းစာတွေမှာတော့မှရည်စရာအနေနဲ့သူတို့ခါသားတစ်ခုတင်ထားတာလေးတွေ့ပါတယ
်ဟုတ်ကဲ့ဆိုတော့မြန်မာအတင်းက၄ပွဲကစားတဲ့နေရာမှာ၃ပွဲနိုင်တယ်မလေးရှားအတင်းနဲ့ကန်တဲ့ခါကျမှ၃ဂိုးတကိုးနဲ့ဂိုးပြတ်နီးပါးရှုံးတယ်ပေါ့နော
်ဟုတ်ကဲ့
အခုလို့ရှုံးရတာကမလေးရှားအတင်းကသိတ်ကောင်းလို့လား
ရှေးအားဖြင့်တော့သိတ်မကွာလာပါဘူးဒါပေမဲ့တချို့ဟာတွေကြတော့ကျွန်တော်တို့ training မိုင်းနေနည်းနည်းကွာမယ်အခြေအဆက်ကလေးတွေကွာမယ်ပေါ့နော်အခြေအဆက်မိမှဘောလုံးကကိုတာနိုင်တာပေါ့နော်အခြေအဆက်နည်းနည်းလေးလွဲသွားတာနဲ့ကိုပေးလိုက်ရတဲ့ဟာမျိုးလေးဆိုတော့လေအဲတကိုးဆိုလို့ရှိရင်ကျွန်တော်တို့ကိုရှိမှာပဲကိုသွင်းခွင့်ရတဲ့အနေထားကိုချွတ်ချော်မှုလေးတွေ့သွားတယ်ဆိုတော့လေဒါကိုဘက်ကအားနေချက်လေးတွေပေါ့နော်ဘောလုံးအားဖြင့်တော့ဒီအရှိတောင်အရှာမှာသိမကွာလာပါဘူးမလေးရှားလည်းအရင်ကကောင်းရင်မဟုတ်ပါဘူ
းအင်းရှင်အသင်းနဲ့ကန်ရတယ်တကယ်ပေးသက်အားပေးမှုကလည်းမြန်မာအသင်းအတွက်စိတ်ဖိစီးမှုဖြစ်စေမယ့်အချက်တခုလို့ကျွန်တော်ထင်တယ်အဲ့ဒါဟုတ်လားခင်ဗ
ျဟုတ်ပါတယ်ဗျသူတို့ဘက်ကဆိုရင်တချင်းတန်နေဘင်ဂီယာတန်နေနဲ့တစ်ချိန်လုံးဆိုတီးမှုန့်နေတဲ့ဟာတွေက
မလေးရှားနိုင်ငံရောက်ကိုတီဟမောင်မောင်မှာ SEA Games ဘောလုံးပွဲတွေကိုရုပ်မြင်သံကြားတရက်ထုတ်လွှင့်မှုတွေကနေမပြတ်တမ်းစောင့်ကြည့်အားပေးနေသူတူကတော့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကမြမလက်ရွေးစင်ကိုသမဟောင်းကိုရင်ထွေးပါ
တစ်ဖက်အသင်းရဲ့အင်ရှင်အသင်းဖြစ်တာကိုကစားတဲ့အခါကျတော့ကျွန်တော်တို့ဗမာဘောလုံးအသင်းအနေနဲ့စိုးရင်စိတ်ကလေးတွေရှိတာတွေ့ရတယ်ဗျပထမပိုင်းအစမှာယော်ဒီယော်ရဲ့ပထမတကူသွင်းလိုက်တယ်မလေးရှားကဒုတိယတကူမိနစ်ပိုင်းတော့မချသေးဘူးဒုတိယတကူထပ်ပြီးလိုက်တယ်အဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်နောက်ခံအားနေတဲ့
နောက်တန်းအားနေတယ်ပေါ့
ဟုတ်ကဲ့ခင်ဗျနောက်တန်းအားနေတယ်နောက်တန်းကဖြစ်လိုက်တဲ့ဘောလုံးကရှေ့မရောက်ဖက်နဲ့ဒီနောက်တန်းမှာပဲတဝဲဝဲလေးလေးနဲ့ပြန်ဖြစ်နေတယ်
โอเคสรุปไอ้เฉ็ดก็ดีမြန်မာအသင်းရဲ့အဓိကအားနည်းချက်လို့ပြောရမှာလားခင်ဗျ
တိုက်စစ်မှာပိုင်ပိုင်နိုင်နိုင်လှုပ်ပေးနိုင်တာဆိုလို့အောင်သူတယောက်ပဲပရိသတ်ရဲ့အာဟောမလေးရကစားတဲ့ကစားကွက်ကဟောမလေးကစားကွက်ကလည်းကျွန်တော်ဒီနေ့ကြည့်တယ်ဗျတော်တော်လေးကိုတတ်တတ်ရရကစားသွားတယ်ကျွန်တော်တော်တော်တွေ့ရတယ်ဗျလာမဲ့ semi final ကတူတင်ကိုတင်ရေကုန်ရင်ကကစားနိုင်မှအတင်းဝင်အတင်းပြည့်စီစီလုံးလုံးနဲ့တယောက်ချင်းဟောအတင်းဝကကစားနိုင်မှကျွန်တော်တို့ semi final ကြုံနိုင်မဲ့အခြေအနေမြင်ရတယ်ဗျ
မြန်မာလက်ရွေးစင်ဘောလုံးသမားဟောင်းကိုရင်ထွေးပါမနေ့တော့ကမြန်မာကိုမလေးရှားကနိုင်ခဲ့တဲ့အတွက်စုစုပေါင်းမလေးရှား၉မှတ်ရထားပါပြီ။လာအိုအသင်းနဲ့မလေးရှားတို့ဩဂုတ်လ23ရက်နေ့ကျရင်အုပ်စု A ရဲ့နောက်ဆုံးပွဲအဖြစ်ကစားကြမှာဖြစ်ပြီးဒီပွဲမှာမလေးရှားကတက်မှတ်ထရတာနဲ့အုပ်စုဘိုနီယာကိုမလေးရှားရောက်လာမှာပါ။ဩဂုတ်လ26ရက်နေ့မှာအချိုဘိုလူပွဲကိုကစားကြမှာဖြစ်ပြီးနောက်ဆုံးဘိုလူပွဲကိုတော့ဩဂုတ်လ29ရက်နေ့ကျရင်ကျင်းပမှာဖြစ်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့ပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလက်မီတာ190 kHz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြမယ့်အထဲမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါအပတ်စဉ်စီစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော
့စီစဉ်တစ်ဆိုင်တွားကြည့်မှတ်ပုံတင်မှတ်ပုံတင်မရှိတဲ့ဆေးကိုမရောက်တဲ့ဆိုင်လို့မရှိတော့ပဲဆရာ
ဒါကတော့စီးပွားရေးကဏ္ဍမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒါပြင်တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။လူနည်းစုအုပ်စုတစုအပေါ်မှာကျူးလွန်နေတဲ့စနစ်တကျဖိနှိပ်ညှဉ်းပန်းမှုတွေကိုမြန်မာအစိုးရကဖုံးကွယ်ထားတယ်ဆိုပြီးခေါင်းစဉ်တက်ရေးသားထားတဲ့ The Washington Post သတင်းစာကြီးရဲ့ Editor အာဝကိုဦးစွာတင်ပြခြင်းပါတယ်။ကုလသမဂ္ဂကဖေဖော်ဝါရီလအတွင်းထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာတစ်စောင်မှာရခိုင်ပြည်နယ်အတွင်းကာလာရှိကြဒုက္ခခံစားနေကြတဲ့လူနည်းစုရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာအစိုးရရဲ့ဖိနှိပ်မှုလူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်တင်ပြထားပါတယ်ဖိနှိပ်မှုတွေပြုလုပ်နေတဲ့အတိုင်းတဟာလူသားတွေအပေါ်မှာကျူးလွန်နေတဲ့ရာဇဝဲမှုလိုတောင်တတ်မှတ်ရမယ့်အခြေအနေမျိုးရှိနေပါတယ်မြန်မာအစိုးရအနေနဲ့တုံ့ပြန်ဆောင်ရွက်တင်တာကကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကိုတိုင်းပြည်ထဲဝင်ခွင့်ပေးပြီးတော့တာဝန်ခံမှုရှိရှိနဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်စေရအောင်ကြိုးပမ်းတင်ပါတယ်အခုတော့အဲ့ဒီလိုမဟုတ်ပဲအစိုးရရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကဘလို့ရာဇဝတ်မှုမှကျူးလွန်တာမျိုးမတွေ့ရတဲ့အကြောင်းကောက်ချက်ချခဲ့တယ်လို့ပြည်ပကလူတွေကမျိုးတုံးတက်ဖြတ်မှုတွေဖြစ်ပွားနေတယ်ဆိုပြီးတော့လှုပ်ကြံဖန်တီးနေကြတယ်ဆိုပြီးပြောဆိုလိုက်ပါတယ်။တစ်ဖက်ကနေကြည့်မယ်ဆိုရင်အဲ့ဒီမှာတွေ့ရတဲ့အထောက်အထားတွေကရခိုင်ပြည်နယ်အတွင်းမှာစနစ်တကျကျူးလွန်တဲ့လူခွင့်ရေးဖောက်ပြက်မှုတွေရှိနေတယ်လို့ယူဆနိုင်စရာရှိနေပါတယ်။မြန်မာအစိုးရလူညုံရေးတပ်ဖွဲ့တွေရဲ့ပိုက်စိတ်တိုက်ရှာဖွေရှင်းလင်းရေးတွေပြုလုပ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကစလို့မတရားဖိနှိပ်ညှဉ်းပန်းနှိပ်စက်တာတွေကပိုးပြီးတော့တိုးများလာနေပါတယ်။ပြီးခဲ့တဲ့နှစ်အကြမ်းဖက်မှုဖြစ်ပွားပြီးတဲ့နောက်ပိုင်းတည်ဆုံးသူရေတွက်က60နီးပါးရှိနေပြီးလူပေါင်း6000ကျွဲလောက်ဟာရခိုင်ကနေထွက်ပြေးနေကြပါတယ်။မြန်မာအစိုးရကတုံ့ပြန်ဆောင်ရွက်တဲ့အနေနဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းခဲ့ပေမဲ့အဲ့ဒီကော်မရှင်ပေါ်ယုံကြည်စိတ်ချမှုကအားနည်းပါတယ်။အဖွဲ့ရဲ့ခေါင်းဆောင်ကလက်ရှိဒုတိယသမ္မတဖြစ်တယ်လို့အရင်ကစစ်ကောင်းဆောင်ဟောင်းဖြစ်ပြီးတော့အဖွဲ့ထဲမှာရိုဟင်ဂျာကိုယ်စားလှယ်လည်းမပါဝင်ပါဘူး။စုံစမ်းစစ်ဆေးတဲ့သူတွေမှာဘာမှရေရာတိကျတဲ့နည်းစနစ်မရှိသလိုယော့တီယော်ရဲနိုင်လာပါတယ်။ရွာသားတွေရဲ့မကြည်မနက်ပြောဆိုမှုတွေအပေါ်မှာလည်းလစ်လျူရှုခဲ့ကြတယ်လို့ရေးသားထားပါတယ်။ပြီးတော့ရေပူရဆန်နဲ့မှတ်ချက်တွေပြုခဲ့ပါတယ်။နိုင်ငံတကာမိသားစုအနေနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်အဖွဲ့တစ်ခုကိုမြန်မာနိုင်ငံကိုလာရောက်ခွင့်ပြုဖို့အတွက်တောင်းဆိုပေးတင်ပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့လည်းမြန်မာနိုင်ငံနဲ့စစ်ဖက်ဆိုင်ရာထိတွေ့ဆက်ဆံရေးတွေကိုပြန်ပြီးတော့စဉ်းစားဖို့တိုက်တွန်းထားပါတယ်။ဆက်လက်ပြီးတော့တင်ပြချင်တာကတော့ပုတ်ရဟန်းမင်းကြီးရဲ့မြန်မာခီးစဉ်ကိုလူစုလူဝေးကြီးတွေမိန့်ခွန်းအနေနဲ့မဆုံးဖြတ်ဘဲရက်လက်နဲ့သာဆုံးဖြတ်ရလိမ့်မယ်ဆိုပြီးတော့ cruisenom.com မှာရေးသားထားတဲ့စောင်းမားကိုတင်ပြပေးပါမယ်။ဗာတီကန်နန်းတော်ကတရားဝင်ထုတ်ပြန်တာမျိုးမရှိသေးပေမဲ့လာမယ့်နိုဝင်ဘာလနှောင်းပိုင်းမှာပေါ်ရဟမင်းကြီးဖရန်စစ်စာမြန်မာနိုင်ငံကိုသွားဖို့စီစဉ်ထားတယ်ဆိုတာသတင်းမြစ်တွေအများပြားကနေအတည်ပြုနေကြပြီဖြစ်ပါတယ်။ပေါ်ရဟမင်းကြီးဟာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုစောင့်ကြည့်နေသူဖြစ်ပါတယ်။ပေါ်ရဟမင်းကြီးဟာရိုဟင်ဂျာတွေရဲ့အရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ပူပန်မှုတွေကိုနေရာတော်တော်များများမှာပြောဆိုခဲ့မှုပါတယ်။ပေါ်ရဟမင်းကြီးရဲ့မြန်မာပြည်ခီးစဉ်အောင်မြင်မှုရှိမရှိဆိုတာဘလို့အရာနဲ့တိုင်းတာမှလဲ။ပေါ်ရဟမင်းကြီးကိုလူတွေအမြောက်များထွက်ပြီးတော့ကြိုဆိုကြတယ်ပေါ်ရဟမင်းကြီးအနေနဲ့လူခွင့်ရေးအကြောင်းတွေရိုဟင်ဂျာလူနည်းစုတွေရဲ့အရေးအကြောင်းတွေကိုပြောဆိုခွင့်ရှိတယ်ဆိုတဲ့အချက်လက်ောင်းတွေတော့တိုင်းတာလို့မရနိုင်ပါဘူးလက်တွေ့ရလက်အနေနဲ့ဘလောက်အရှိတီတတ်မဲ့အပြောင်းလဲတွေဖြစ်ပေါ်လာတယ်လဲဆိုတာနဲ့ဆုံးဖြတ်ကြပါလိမ့်မယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
မြန်မာလူလည်းသမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အအုံပြန်လည်ဆောက်လုပ်ရေးဟာလူလူကရွေးချယ်တဲ့ energy အစိုးရလက်ထက်မှာပိုပြီးတော့ကျေလောင်လာပါတယ်။ဖြည့်ဆည်းခံရတဲ့တက္ကသအဆောက်အအုံမြေနေရာမှာသမဂ္ဂအဆောက်အအုံဆောက်လုပ်ဖို့အတွက်ရောင်းတဲ့အစိုးရကကြိုးပမ်းခဲ့တဲ့အပေါ်မှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်ခဲ့ပြီးတော့အခုတော့ဒီသမဂ္ဂမြေနေရာကိစ္စကိုသမဂ္ဂမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီ။သမိုင်းဝင်သမဂ္ဂမြေနေရာဟောင်းနဲ့ပတ်သက်လို့သရရှင်တွေရဲ့အမြင်ကရောဘယ်လိုရှိပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းတဲဒီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမလူသူတွေ VOE ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူมาဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့တော်ရရှင်တွေကိုကြိုဆိုပါရခင
်ဗျ။ဒီကညတည်းရဲ့လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမတိုင်ခင် VOY အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။နားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ။
ဒီမြင်တင်ပြမယ် EDM အသုံးကတော့
Go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက GO go you be up go up ကအပေါ်ကိုတက်သွားတာ IN SMOKE smoke ကဒီနေရာမှာမိကိုအသွင်းဆိုတော့ Guide ဟူရဲ့လုံးောက်ဒီပေကတော့မိကိုအသွင်းနဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိကိုအသွင်းနဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကြံရိတ်ခဲ့မဲ့သဘောဖြစ်ပါတယ်။ဒါကြောင့်မလို့ EDM အသေးပေကတော့အချီနီအလဟတကြံရိတ်တံမျိုးကိုဆလုပ်တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျွန်တော်ရဲ့စိတ်တပံသူတေသနပြည့်စုံမှုကလန်ဝဲမှာဒီမဲ့ဖြစ်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအလုံးအလဟတာဖြစ်ခဲ့ရတယ်လို့အတိပ္ပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သမျှစုဆောင်းခဲ့သမျှအလဟတာဖြစ်ရတယ်အလုံးဆုံရှုံသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
go up in smoke
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်စီစဉ်တွေကိုထုတ်လွှင့်ပေးပါတော့မယ်ရေဆုံးကြားမှာကတော့စီဝါရေးကဏ္ဍပါFDA မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာနကလာမယ့်2018ဇန်နဝါရီလကစပြီးတော့တရားမဝင်ဆေးဝါးရောင်းချသူတွေကိုထိတိရရအောင်အရေးယူသွားဖို့စီစဉ်နေတဲ့အကြောင်း FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါရယ်အများပြည်သူအတွက်အန္တရာယ်ဖြစ်စေမယ့်အစားအသောက်တွေဆေးဝါးတွေရောင်းချနေမှုတွေပေါ် FDA ကဥပဒေလမ်းကြောင်းကနေအရေးယူဆောင်ရွက်တဲ့အစီအစဉ်အကြောင်းဒေါက်တာတန်းထွတ်ကိုဆက်သွယ်မေးမြန်းပြီးတော့ဆေးဝါးရေးကဏ္ဍအပိုင်း1အဖြစ်ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါရယ်ခင်ဗျာ
မနက်ကအတွင်းကဆေးဝါးရောင်းချတဲ့ဆန်ဒီမှာအစိုးရရဲ့ခွင့်ပြုချက်မရဘဲတင်ရောက်နေတဲ့တရားမဝင်ဆေးဝါးတွေအများအပြားရှိနေပြီးတချို့လူသုံးများတဲ့ဆေးဝါးတွေထဲမှာအများပြည်သူကိုအန္တရာယ်ဖြစ်စေတဲ့အတုတွေပါနေတာကြောင့် FDA မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာနကဒီကိစ္စကိုစနစ်တကျအစဉ်စဉ်ပညာပေးအရေးယူဆောင်ရွက်ဖို့စီစဉ်လာနေတာဖြစ်ပါတယ်။မကြာသေးခင်ကာလတွေအတွင်းဝန်ထမ်းအင်အားတိုးချဲ့ခံထားနိုင်တာကြောင့် FDA အနေနဲ့အခုလိုလုပ်ငန်းတွေကိုတိုးချဲ့လှုပ်ဆောင်လာနိုင်တာဖြစ်တယ်လို့ FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါတယ
်2015ဆက်ပြီးတော့ကျွန်တော်တို့အရှိန်မြင့်ပြီးတော့မှဒီကိစ္စတွေကိုအရေးယူလာခဲ့တာပေါ့ဆရာရယ်ဆိုတော့ကျွန်တော်တို့ဒီတစ်နှစ်တစ်နှစ်ပို့ပြီးတော့ကျွန်တော်တို့မှာအင်အားလေးရရှိလာတယ်ဆရာငကိုတော့ကျွန်တော်တခါတင်ပြခဲ့သလိုလူလေး400လောက်ရှိတာပေါ့ဆရာရယ်အခုတော့1000လောက်ရှိတာပေါ့ကျွန်တော်တို့ခရယုံမရလည်းပဲအရင်တော့မရှိဘူးဗျကျွန်တော်တန်းယုံလောက်ကလေးပဲလူလေး9ယောက်ရှိရော9ယောက်နဲ့ရှိတာပေါ့ဗျာအဲ့ဒီကနေပြီးတော့ခရယုံ28ခုလည်းကျွန်တော်တို့ကဖွင့်နိုင်ခဲ့တယ် ဆိုတော့လူရှိလာပြီးရုံးရှိလာပြီးဆိုတော့ကျွန်တော်တို့ဒီကြီးကျက်ကုတ်ခဲ့တာတွေကိုတို့လောက်လာတဲ့သဘောပဲပေါ့ဗျာ
မြန်မာနိုင်ငံအနှံ့ပြမြို့တိုင်းနယ်တိုင်းမှာဖွင့်လှစ်ရောင်းချနေကြတဲ့စေဝါဆိုင်အတော်များများဟာတရားဝင်မပုံတင်ထားခြင်းမရှိဘူးလို့လည်းဒေါက်တာတန်းထွတ်ကပြောပါတယ
်စေဝါအန္တရာယ်ကကျွန်တော်တို့မိဘပြည်သူများအထူးသဖြင့်တော့ကြီးရွာပြည်သူများပေါ့ဗျာသူတို့မှလည်းအန္တရာယ်များတယ်ကြာတကယ်တော့ဒါတွေကိုတကယ်လုံနေတာကမြို့ပေါ်လူတွေကလုံနေပြီးတော့မှတောရွာတွေကိုဒစ်စီဘျူလုပ်တာပေါ့ဆရာရယ်ပြောမယ်ဆိုရင်လေသူရဲ့ဆပ်ပိုင်းချင်းရအဲ့တော့ကျွန်တော်တို့ကအခုအင်အားလေးရှိလာပြီးဆိုတဲ့အခါကျတော့ခြေဆက်လက်ဆက်ခက်မြန်းများလုပ်တဲ့အခါမှာကျွန်တော်အမှန်တိုင်းဝင်ခံမယ်ဆရာဒါရီယာရှက်ဆရာမလို့ဟိုအမှန်နေပြောတာအကောင်းဆုံးပါပဲဆရာအဲဒီဆေးစင်တစ်ဆိုင်တွားကြည့်မှတ်ပုံတင်မှတ်ပုံတင်မရှိတဲ့ဆေးကိုမရောက်တဲ့ဆိုင်လို့မရှိတော့ပဲဆရာတော်တော်များများဒီမှတ်ပုံတင်မဲ့ဆေးကိုသူရောင်းနေဆရာဒါတော်တော်များများကြည့်ကျွန်တော်ဒါနေရာတိုင်းမှာကျွန်တော်ဝင်ခံနေဆရာရှက်ဆရာလည်းမဟုတ်ဒါ real situation လေနောက်တစ်ခါကျွန်တော်တို့ဒီဂျောင်းဘလောင်မှာရှိတဲ့ဒီစီစဉ်ကပ်ပြီးပြီးတွားချင်းအဲ့ဒီမှာဆက်စီရ ready ပဲဆရာသူတို့ကဒီဟိုသူ့အတူ customer နဲ့ buyer နဲ့ seller နဲ့အဆင်ပြေနေတာပေါ့ဆရာရင်ဒီသဘောပါခင်ဗျ
ဒီစီစဉ်အသီးသီးမှာယောဂအမျိုးမျိုးအတွက်ကိုယ်သဘောနဲ့ကိုယ်ဆေးတွေကိုပေါင်းဆက်ပြီးရောင်းချနေတဲ့ဆက်ဆေးတွေဟာအများပြည်သူအတွက်ကြီးမားတဲ့အန္တရာယ်ရှိနေတာကြောင့်လမ်းစင်းမဲ့ရောင်းချတဲ့စီစဉ်တချို့ကိုတရားစွဲတဲ့အထိလှုပ်ဆောင်လာနေပြီဖြစ်ပါတယ
်ဆိုတော့ကျွန်တော်အဲ့ဒါတွေကိုတွေ့တော့တရားဝင်နဲ့ကျွန်တော်လမ်းကြောင်းလေးတင်ပြတယ်ဆက်စီရဲ့အန္တရာယ်တွေလည်းပဲကျွန်တော်ပြောတယ်မှတ်ပုံတင်မဲ့ဆေးတွေရဲ့မှတ်ပုံတင်မဲ့ဆိုတာ unregistered name and screen ပါပဲ unscreen name and seal ပါပဲဒါလေးကျွန်တော်ရှင်းပြပြီးတော့ဟိုခပ်ပြီးမင်းလေးကျွန်တော်လိုက်ပိုက်စိတ်တိုက်ဖမ်းနေစီးတဲ့ပုံရှာရင်ကျွန်တော်ဒီနေ့မှာတရားစွဲထားတဲ့အမှုက25မှုဖြစ်သွားပြီခင်ဗျဂျွန်လကုန်အထိ25မှုဆိုတော့ဆရာမနည်းပါဘူးအဲ့ဒီထက်ကခပ်ပြီးမင်းဖြစ်သွားတဲ့ကိစ္စတခုတော့တက်ကုန်းဝန်ကိစ္စပါတက္ကသိုလ်အစီအစဉ်ကကျွန်တော်တို့ unregistered ရောင်းတဲ့အပြင် 3pay counter ချက်ထိုးထားတဲ့အပြင်ထင်းချုပ်ဆေးဥပါသူကရောင်းတာပေါ့ဆရာကြီးထင်းချုပ်ဆေးရောင်းတော့ကျွန်တော်အဲ့ဒါနဲ့တေချာတရားစွဲဆိုလို့တော့အခုဒီပုဂ္ဂိုလ်အနာပိုင်အဖွဲ့တခါကဥပဒေပြတ်တော်သားများလည်းတိတိကျကျအရေးယူတာကိုတွေ့ရပါတယ်ဒီရုံးထုတ်တာအစကျွန်တော်တို့ဒီတရားခွင်မှာအစကျွန်တော်တို့လူတွေတွားပြီးတော့လာကြတက်တွေထွက်တော့ရင်ဟိုစိတ်မကောင်းဆရာပေါ့ဆရာကြီးခြေချင်းတွေလက်ထိတ်တွေခတ်ခက်ပြီးတော့ဒလူတွေဖြစ်ပါတယ်ဆရာဖြစ်တော့ဒါမတတ်နိုင်ဘူးတို့တော့စာနမူနာထဲမှာဖြစ်သွားမှာပေါ့ဆရာကြီးဟိုဒါပြီးခဲ့တဲ့ကျွန်တော်တို့ဒီဇူလိုင်လထဲမှာဖြစ်တဲ့ကိစ္စတွေပ
ါတစ်ဖက်မှာလည်းစေဝါအတုတွေအကြောင်းအများပြည်သူကိုအသိပေးတဲ့ဆွေးနွေးဟောပြောပွဲတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ကြောင်းလည်းဒေါက်တာတန်းထွတ်ကပြောပါတယ
်ကျွန်တော်တို့ဒီရန်ကုန်မှာစေဝါအနေနဲ့ပြပွဲကြီးတစ်ခုကျွန်တော်လုပ်ပါတယ်ဆရာဇူလိုင်29 30 31မှာ invite မှာကျွန်တော်လုပ်ပါတယ်တို့တော့ဟိုခေါင်းစဉ်ကြီးကတော့စေဝါအတုဆံမီစေဝါများဒီအန်ဒီရဲ့ကောက်ွယ်တားစီနောက်တစ်ခါအန်ဒီရဲ့ရှော့ချာကြီးကောက်ွယ်တားစီပြပွဲလူမှုပြပွဲဆိုကျွန်တော်လုပ်ပါတယ်အဲ့ဒီရလုပ်ပြီးတော့31ရက်နေ့မှာဒီရန်ကုန်ကအဓိကဖြစ်တဲ့အတွက်ကြောင့်ဆောစောကျွန်တော်တင်ပြတဲ့ဆမ်မီနဲ့ဆေးဝါးအတူများအန်ဒီရဲ့ရှော့ချာကြီးနဲ့တိုက်ဖြည်း workshop တစ်ခုကျွန်တော်လုပ်ပါတယ်ကံတော်ကြီးဗလစ်မှာလုပ်ပါတယ်အဲ့တော့အဲ့ဒီမှာကျွန်တော်တို့ရဆောင်ရွက်ချက်တွေကျွန်တော်တို့ရွေချက်တွေကျွန်တော်တင်ပြပါတယ်အဲ့မှာအားရစရာကောင်းတာရန်ကုန်တိုင်းဝန်ကြီးချုပ်ကနေပြီးတော့မှ2018မှာသူ့ရဲ့ရန်ကုန်တိုင်းဧရိယာအတွင်းမှာ2018ခုအနှစ်အစမှာဒီစီဝါအန္တရာယ်ကိုသူ့အနေနဲ့တိတိကျကျကာကွယ်တားဆီးတက်ချင်မဲ့ဆွေးကြတဲ့အစီအမံတစ်ခုသူလုပ်လို့ရပါတယ်ဆိုတရားဝင်သူကြေညာပေးတယ်နောက်တစ်ခါဒီလိုအန္တရာယ်များတဲ့ကိစ္စတွေကိုအရေးယူတာကိုလည်းပဲယခုလည်းအရေးယူနေတယ်နောက်မှလည်းဆက်ပြီးတော့အရှင်ဘုံမြင့်အရေးယူမယ်ဆိုတဲ့အကြောင်းသူကတရားဝင်ပြောတယ်ခင်ဗျာပြောတော့ကျွန်တော်တို့ကအလွန်အားရတာပေါ့ဗျာရန်ကုန်ကကျွန်တော်တို့တိုင်းမှာအချက်ချပဲဆရာဒီစီဝါတွေစတားရီဟာတာရီထုတ်လုပ်တာတွေချမ်းပြူတာတွေတင်သွင်းတာတွေရောင်းချသူကအချက်ချပဲဆရာဘယ်စီဝါရင်ဆိုရန်ကအချက်ချပဲဆိုတော့တကြောင်ရန်တိုင်းဒေသအာဏာပိုင်ပြည်ရဲ့ဝန်ကြီးချုပ်ကဟိုဒီလိုညွှန်ကြားချက်တွေပေးလာတယ်သူလိုလားချက်တွေကျွန်တော်ပြောတယ်ဆိုတော့ကျွန်တော်အရန်အားရတယ်ဆရာ
တရားမဝင်စေဝါအတုများရောင်းချနေမှုပပျောက်ရေးအတွက်တနင်္ဂနွေလုံးအတိုင်းအတာနဲ့မဟာဗျူဟာချပြီးရေရှည်စီမံကိန်းနဲ့လှုပ်ဆောင်တော့မှာဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်ရည်ရွယ်ချက်ကလည်းပဲဒီဒါမဲ့ဒီမှာ November September အကုန် November မှာဒီ national level ပေါ့ workshop အကြီးဆုံးနေပြည်တော်မှာလုပ်ဖို့ရှိပါတယ်အဲ့ဒါဘာလဲဆိုတော့ national drug safety policy and strategy ပေါ့ဒါကျွန်တော်တို့ဆွဲပါမယ်ဟိုငကိုရှိတဲ့ဟာတွေမရှိဘူးရှိပါတယ်ဆရာဒါပေမဲ့စနစ်အရင်မကြောက်ဘူး international မဖြစ်ဘူးအဲ့တော့ကျွန်တော်ဒါကြီးကိုဆွဲတဲ့အခါမှာအဓိကအရေးကြီးတဲ့ပုံချမ်းကိစ္စကရန်ကုန်ကနေရနိုင်တယ်ဆရာဒါကြောင့်ကျွန်တော်တို့ပထမအဆင့် workshop ရန်ကုန်မှာလုပ်တာဖြစ်ပါတယ်အဲ့ကျွန်တော်တင်ပြလိုတာကစနစ်တကျpolicy strategy နဲ့တွားမယ် action plan နဲ့လည်းတွားမယ် data ဝန်ကြီးချုပ်များရဲ့ပံ့ပိုးကူညီမှုကလည်းတော်တော်ကောင်းလာတယ်ဆိုတဲ့အခါကျတော့ဒီစီဝါအန္တရာယ်ကိုကျွန်တော်အများကြီးန number 1 reduction short channel မှာလို့ဆရာရယ်ဒုတိယတော့ကျွန်တော်က eliminate ပေါ့ဖယ်ရှားမှာပေါ့တတိယအချက်ကတော့ eradicate ပေါ့ပြတ်အောင်ကိုကျွန်တော်တို့ကြိုးစားမှာဖြစ်ပါလေဒါ target goal ပေါ့ဆရာဘယ်လောက်တိုင်းတာဒီလုံနိုင်မယ်ဆိုတော့ကျွန်တော်တို့လက်တွေ on ground ကြာနေကျွန်တော်တို့ကြိုးပမ်းအားထုတ်မှုဒီဒေသအနာဂတ်များရဲ့ပံ့ပိုးမှုဌာနဆိုင်များရဲ့ပူးပေါင်းမှုပြည်သူလူထုရဲ့ပါဝင်မှုပေါ်မူတည်မယ်လို့ကျွန်တော်သုံးသပ်ပါတယ်ဆရာ
မြန်မာပြည်သူအများစုဟာတာမာနာစီချောင်းဆိုးဖျားနာတာတွေအပြင်တခြားကြီးမားတဲ့နာတာရှည်ယောဂါတွေအထိလမ်းဘေးဆေးဝါးဆိုင်တွေကိုမိခိုးအားထားနေကြရတာကြောင့်ဒီဆေးဆိုင်တွေကိုပိတ်ပစ်တာတရားမဝင်ရောင်းချတဲ့ဆေးဝါးတွေကိုတင်းဆဲပစ်တာတွေလုပ်ခဲ့မယ်ဆိုရင်ပြည်သူတွေပဲဒုက္ခရောက်ကြရမှာဖြစ်ပါတယ်။ရှေ့သတင်းပတ်မှာတော့အဲ့ဒီဆေးတွေနေရာမှာအများပြည်သူကိုမထိခိုက်စေတဲ့စစ်မှန်တဲ့ဆေးဝါးတွေနဲ့အစားထိုးရောင်းချနိုင်အောင်အစိုးရဘက်ကဘယ်လိုစီစဉ်ထားသလဲဆိုတာကိုအပိုင်းနှစ်အဖြစ်နဲ့ဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်နော်။
ကိုယ်စုံဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီဝါရေးကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပြပါမယ်။ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့စာရေးဆရာထင်လင်းဦးနဲ့တွေ့ဆုံပြီးတော့ကုအောင်ဝင်ကတင်ဆက်ထားပါတယ်။နားဆင်ကြည့်ပါခင်ဗျာ။
ကတင်လင်းဦးတို့ဒီအမေရိကန်ပြည်အောင်စုစာပေဟောပြောပွဲခီးစဉ်ပေါ့လေအဲဆိုင်ဆာမဂျူနောက်ဒီဆရာချေဦးညိုလည်းပါပါတယ်ဆိုတော့ဒီစာပေဟောပြောပွဲခီးစဉ်ဘယ်လောက်ကြာမလဲခင်ဗျာ
ကျွန်တော်တို့ထွက်လာတာတော့အဲ9လပိုင်း32ရက်နေ့ကထွက်လာတယ်ဒီလိုတော့7လပိုင်း1ရက်နေ့ရောက်တာပေါ့ August 1ရက်နေ့မှာရောက်တယ်ကျွန်တော်တို့ပြန်မယ်ခီးစဉ်က10လပိုင်း2ရက်နေ့ကျွန်တော်မြန်မာပြည်ကိုပြန်မယ်
ဟုတ်ကဲ့အခုဒါခီးစဉ်ကအခုစနေပြီဆိုတော့ဒီစာပေဟောပြောပွဲဘယ်နေရာဒီမှာကျင်းပပြီးခဲ့ပါပြီလဲ
အခုကျွန်တော်တို့ပထမဦးဆုံးပေါ့တွားပြီးဟောပြောခဲ့တာကကင်တက်ကီပြည်နယ်က OMO လိုမျိုးနော်ဒုတိယပွဲအဖြစ်နဲ့ကဒီအင်ဒီယားနာပြည်နယ်ကဖို့ဝိန်းမျိုးနော်အဲ့ဒီမှာပြောပြီးသွားပြီဖို့ဝိန်းမှာတော့ကျွန်တော်တို့နှစ်ပွဲပေါ့တပွဲကတော့စာပေဟောပြောပွဲလုပ်တယ်အဲ့ဒါက6ရက်နေ့ကလုပ်တယ်နောက်7ရက်နေ့မှာတော့ဒီရှင်းလေးလုံးအရေးတော်ပုံနှစ်ပတ်လည်အခမ်းအနားပေါ့နော်အဲ့ဒီမှာကျတော့ကျွန်တော်တို့အခမ်းအနားတက်တယ်ဟိုပတ်သက်တဲ့ဒီအခမ်းအနားနဲ့ပတ်သက်တဲ့အကြောင်းအရာတွေကျွန်တော်တို့ဟောပြောကြတာပေါ့နော်အခုဒီမှာဒါနံပါတ်3ပေါ့နံပါတ်3အစီအစဉ်ကကျွန်တော်တို့အခုဒီမှာဝါရှင်တန် DC ပေါ့ဝါရှင်တန်မက်ထရိုပိုလီတန်မှာဟောပြောမယ်နောက်တစ်ခုနံပါတ်4ကျတော့ကျွန်တော်ဖီလာဒယ်လ်ဖီးယားအဲ့ဒါပြီးရင်နယူးယောက်ပေါ့ဇက်တိုက်ကျွန်တော်တို့သွားပါမယ်
ကျတော့ဒီအမေရိကန်မှာစာပေဟောပြောပွဲအခုလိုလာပြီးတော့ကျင်းပကြရတယ်ဆိုတဲ့အခါကျတော့ဟိုဆရာထင်းလင်းအနေနဲ့ဘလို့အကြောင်းအရာတွေကိုအဓိကထားပြီးတော့ပြောကြလိမ့်ရှိပါလဲ
အမေရိကန်မှာကျွန်တော်ပြောဖို့အတွက်ရည်ရွယ်လာတာကတော့ဒီပြင်စမမြန်မာနိုင်ငံတော်နေဒန်းပေါ့နော်ဒီခေါင်းစဉ်ကိုပဲကျွန်တော်နေရာတိုင်းမှာဟောပြောမယ်ပေါ့အဲဟိုအကြောင်းအရာလေးတွေတော့နည်းနည်းလေးပြောင်းပြောင်းသွားမယ်ပေါ့ပြောမယ်အဓိကအချက်ကဘာလဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကအခုဆိုလို့ရှိရင်နိုင်ငံရဲ့အစီအပိုင်း၅ခုမြောက်ပေါ့တို့ပြောင်းလဲခဲ့ပြီ။ဟောပထမမြန်မာနိုင်ငံတော်ဆိုတာအာဘသူကတည်ထောင်တယ်ဘသူလက်ထက်မှာပြည်သုံးသွားတယ်ပေါ့ဒါလေးတွေကိုကျွန်တော်ပြောတယ်။နောက်အခုပြင်စမမြန်မာနိုင်ငံတော်ကိုကျွန်တော်ဝိုင်းတည်ဆောက်နေကြတယ်နော်။နိုင်ငံတော်တစ်ခုကိုတည်ဆောက်တယ်ဆိုတာခေါင်းဆောင်တစ်ယောက်တည်းတည်ဆောက်လို့ရတာမျိုးမဟုတ်ဘူး။ခေါင်းဆောင်နဲ့သူ့ရဲ့လုပ်ဖော်ကင်ဘက်တွေဥပမာပြောမယ်ဆိုရင်အနော်ဒါကပထမမြန်မာနိုင်ငံတော်ကိုတည်ထောင်တယ်လို့ပြောကြတယ်။ဒါပေမဲ့သူတယောက်တည်းမြင်းတစ်စီးဓာတ်တစ်စင်းနဲ့တည်ထောင်လို့မရဘူး။သူမှအလားမူကြီးမယာတေနာပရိတွေရှိတယ်ပြည်သူပြည်သားတွေရှိတယ်အားလုံးဝိုင်းတီထောင်မှဒီနိုင်ငံကဖြစ်မှာနောက်တစ်ချက်ကနိုင်ငံသားတော်တော်များများကနိုင်ငံရေးကိုစိတ်မဝင်စားတော့ဘူးဆိုတဲ့အခြေပရိသေစနစ်အာဏာရှင်စနစ်တွေလွှမ်းမိုးလာတဲ့အခြေမျိုးမှာနိုင်ငံတော်ဟာအလွယ်တကူပြည့်စည်သွားနိုင်တယ်ဒါဆိုရင်ကျွန်တော်တို့အခုပြည်စမမြန်မာနိုင်ငံတော်ကိုတီထောင်နေရမှာနိုင်ငံသားတွေကနိုင်ငံရေးစိတ်မဝင်စားကြဘူးဆိုရင်စာရမမြန်မာနိုင်ငံတော်ကိုထပ်တီထောင်ရလေအောင်မယ်အဲ့လိုမဖြစ်အောင်လို့ပြည်စမမြန်မာနိုင်ငံတော်ရဲ့ဏ္ဍန်းကိုကောင်းစွာဝိုင်းမီတီထောင်ကြပါဆိုကျွန်တော်အဲ့ဒီအခါကိုပြောပြကြတယ်
ဒီ Washington DC area မှာပေါ့လေကျင်းပတဲ့ဒီ Sabi Hall ပြောပွဲမှာဘာအကြောင်းပြောပါလဲ
ဟုတ်ကဲ့အဓိကအကြောင်းအရာကတော့ဒါပဲတော်တော်ဒီမှာကျတော့ကျွန်တော်ပြောစရာလေးတွေကနည်းနည်းပိုလာပြီနော်လူတိုင်းလူတိုင်းကကိုယ့်အခွင့်အရေးကိုကိုယ်သိပါနော်နိုင်ငံသားတိုင်းကကိုယ့်ဒီမိုကရေစီရဖို့အတွက်ကျွန်တော်အခွင့်အရေးတောင်းဆိုလာခဲ့ကြတယ်အခုရလာတဲ့ဥစ္စာကိုတန်ဖိုးထားပါနော်ဘာကြောင့်လဲဒီနေ့အမေရိကန်ပြည်ထောင်စုမှာအလံတော်အောက်မှာပေါ့နော်လူတိုင်းလူတိုင်းကအယောက်ဘာသာ ဟုတ်လားသူတို့လူမျိုးပါတာမကွဲပြားဘူးအရေးနဲ့အယောင်နဲ့မကွဲပြားဘူးပေါ့အဲ့လိုနေနိုင်တာဟာမာတင်လူသာကင်းတို့လိုပုံကိုယ်တွေဟုတ်လားအသက်တွေနဲ့ယင်းသွားခဲ့ကြတယ်ကျွန်တော်တို့နိုင်ငံမှာလည်းပဲနော်အဲ့လိုပဲအသက်တွေယင်းခဲ့ကြတယ်ဒါပေမဲ့ဘာကွာနေတယ်လဲဆိုတော့ဒီနိုင်ငံမှာကအဲ့လိုအသက်နဲ့ယင်းသွားတဲ့လူတွေယင်းရကြိုးနတ်အောင်နောက်လာနောက်သားတွေကနေနေကြတယ်နော်အများစုပေါ့နော်ကျွန်တော်အကုန်လုံးတော့မတွေ့ရဘူးအများစုဟာကိုယ်ပတ်ဝန်းကျင်ကိုထိမ့်သိမ်းကြတယ်ကိုယ်ပတ်ဝန်းကျင်ကိုအလေးထားကြတယ်တန်ဖိုးထားတယ်နော်နောက်တစ်ခါလမ်းဖြတ်ကူးတဲ့လူကိုကားမောင်းသွားတဲ့လူကတန်ဖိုးထားတယ်စပိန်စီးလာတဲ့လူကိုလမ်းလျှောက်တဲ့လူကအလေးစားတယ်စသဖြင့်ပေါ့နော်အဲ့လိုမျိုးအပြန်အလှန်လေးစားမှုတွေနဲ့နေနေတဲ့တိုင်းပြည်ကျွန်တော်တို့နိုင်ငံမှာအဲ့လိုဖြစ်ဖို့အတွက်ကျွန်တော်တို့ဝိုင်းတိဆောက်ကြရမယ်အဲ့ဒါလေးတွေကိုကျွန်တော်ညှက်ညှက်ပြီးတော့ပြောပြသွားကြပါ
ဒီအမေရိကမှာဒီဆဖက်ပေးသက်တွေနဲ့တွေ့ဆုံရတဲ့အခြေအနေလေးတွေကိုနည်းနည်းလောက်ရှင်းပြပါအောင
်မတန်ကျွန်တော်တို့ဂျင်းတတ်တယ်ဟိုလူနေကြတာများတာဟုတ်မဆိုင်ဘူးပေါ့နော်ဟိုသူ့မျိုးလေးနဲ့သူတက်ရောက်လာတဲ့ပရိသတ်တွေမှာမနေ့ကဖို့ဝေဟိုတက်ပြီးခဲ့တဲ့ဒီနေ့ကဖို့ဝင်းဆိုရင်လူ200ကျော်300တက်လာတာပေါ့နော်အမေတန်ပျော်စရာကောင်းတယ်အမေတန်လည်းဝမ်းနေစရာကောင်းတယ်ဝမ်းနေစရာကောင်းတယ်ဆိုတာကဘာလဲဆိုတော့ကိုတိုင်းပြည်မှာမဟုတ်ဘဲနဲ့ပေါ့သူများတိုင်းပြည်ကိုကိုအိမ်လုပ်ပြီးတော့လာနေကြတဲ့နိုင်ငံသားတွေကိုတွေ့တော့ကျွန်တော်ဝမ်းနေရတာပေါ့နော်အဲဝမ်းသာတာကဘာလဲဆိုတော့မြန်နိုင်ငံရချမ်းမတိုင်းတစ်ပါးမှာလည်းမြန်မာတွေဟာမြန်မာစိတ်ဆိုတာအမြဲတမ်းရှိနေတယ်နော်အိမ်တိုင်းအိမ်တိုင်းမှာမြန်မာအစားအစာတွေရှိနေတယ်အိမ်တိုင်းအိမ်တိုင်းမှာမြန်မာအငွေ့အသွက်တွေရှိနေတယ်နောက်လူတွေရဲ့ပြောပုံဆိုပုံဝတ်ပုံစားပုံတွေအားလုံးကမြန်မာအငွေ့အသက်လုံးဝမပြောက်သွားဘူးဆိုတာမြင်ရတော့ဝမ်းသာတာပေါ့အရန်ကိုကျေနပ်ပါတယ
်ဆရာနောက်တစ်ခုကဒီအမေရိကမှာပေါ်လေနေကြတယ်မြန်မာအတိုင်းဝိုင်းရဲ့ဒီလေးထားလေးတွေနဲ့ပတ်သက်ပြီးတော့ဘယ်လိုအကဲခတ်မိပါလဲခင်ဗျအ
ဲဒီမှာလူနေမှုဘဝနဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်တော့အင်မတန်ပေါ့နော်ဟိုကျွန်တော်မြင်ရတဲ့အတိုင်းအတာပဲပေါ့နော်ဒါတို့ဇီကန်တကြနေကြတဲ့အချိန်ဇာတ်တွေပေါ့နော်အချိန်ဇာတ်တစ်ခုနဲ့သွာလာလှုပ်ရှားနေကြတယ်နော်လူတိုင်းလူတိုင်းကကိုယ့်အလုပ်ကိုကိုယ်အရန်တံမိုးထားကြပြီးတော့เนาะလုတ်ကြိုက်နေကြတာတွေ့ရသလိုအဲ့ဒီအလုပ်တွေကလည်းပဲသူတို့ရဲ့ဘဝလူနေမှုကိုပြည့်ပြည့်ဝဝเนาะလူနေမှုဆိုတဲ့နေရာမှာစားတောက်နေထိုင်ရေးတွေမကဘဲနဲ့เนาะကျမ်းမာရေးလူမှုရေးအစအစအရာရာကိုပြည့်စုံအောင်ဖန်တီးပေးထားနိုင်တယ်လို့ကျွန်တော်တို့တွေ့ရတယ်เนาะအဲ့တော့ဒါတော့ဒီတော့ကျွန်တော်တို့ကအများကြီးအတူဖိုးအောင်ပါဘို့
ဒီအမေရိကမှာရောက်နေတဲ့အချိန်မှာဟိုအဓိကပေါ်လေးစိတ်ထဲမှာသတိအပြုမိဆုံးအကြောင်းအရာတစ်ခုကိုပြောပါဆိုရင်ဘာပြန်ဖြစ်မလဲခင်ဗျအ
ဲအမေရိကမှာထူးထူးခြားခြားသတိပြုမိတဲ့အရာဆိုလို့ရှိရင်တော့ဒါကျွန်တော်အစ်ဘရာဟန်လင်ကွန်မက်မိုရီယယ်ပေါ့နော်အဲဒီကိုရောက်တယ်နောက်ပြီးတော့ဒီမာတင်လူသာကင်းရဲ့မက်မိုရီယယ်ကိုရောက်တယ်နော်အဲဒီမှာအထူးသဖြင့်ကတော့ဘာတွေ့ခဲ့လဲဆိုတော့ဒီလူလူချင်းနော်တန်မိုးထားတယ်ဆိုတဲ့အရာနော်အဲ့ဒါဟိုကျွန်တော်တွေ့ရတယ်နောက်တစ်ချက်ကသူ့စည်းကိုစည်းတွေပေါ့နော်ဟို White House ဘက်ကိုသွားတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့ guard တွေပေါ့အဆောင်တွေကိုတွေ့ခဲ့ရတယ်အဆောင်အလျှောက်တွေအဲ့ဒီအနားကိုကတ်သွားတဲ့အခါမှာဒီနားကိုကတ်လာလို့မရဘူးဆိုတာကိုသူတို့တော်ကိုယဉ်ယဉ်ကျေးကျေးနဲ့ပေါ့နော်တတိပေးတဲ့ပုံစံမျိုးလေးတွေအဲလှုပ်သွားတယ်ဆိုတော့အဲ့ဒါမျိုးကျွန်တော်တို့စီမှာကျတော့အေးပေါ့လေတစ်ချိန်တော့နည်းနည်းတော့ယူရမှာပေါ့အဲတခုပဲပြောချင်ပါတယ်ဒီမှာကျွန်တော်တို့တတိထားမိတဲ့အချက်ကတော့လူကိုတန်ဖိုးထားတယ်ဆိုတဲ့အချက်ပါပဲ
။ဒါတော့ကုအောင်စီစဉ်တင်ဆက်တဲ့တုတ္တဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။သုံးနာစီမြခင်ဗျာ။လုံညုံကြီးကောင်စီဟာဒီလအစောပိုင်းကအကြမ်းဖက်သမားတွေလက်ထဲလက်နဲ့ရောက်ရှိမှုတားမြစ်ပိတ်ပင်တဲ့ပြဋ္ဌာန်းချက်တစ်ခုကိုချမှတ်လိုက်ပါတယ်။လက်လုံဘုံတွေပြုလုပ်နိုင်တဲ့ပစ္စည်းအစိအပိုင်းတွေကိုပိတ်ပင်ရေးလဲဒီပြဋ္ဌာန်းချက်ထဲမှာပါဝင်ပါတယ်။2000ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ပြဋ္ဌာန်းချက်အမှတ် 1303 ကိုပြန်လည်အတည်ပြုထားတဲ့အခုပြဋ္ဌာန်းချက်အမှတ် 2303 ညတဲ့မှာအဖွဲ့ဝင်နိုင်ငံအားလုံးအနေနဲ့အကြမ်းဖက်လုပ်ရက်နဲ့ပတ်သက်နေသူတွေကိုလက်နဲ့ထောက်ပံ့မှုအပါအဝင်ဘယ်လိုထောက်ပံ့မှုမျိုးကိုမှမပေးရဘူးလို့ပြဋ္ဌာန်းထားတာပါဒီဆုံးဖြတ်ချက်ကိုမဲပေးပြီးတဲ့နောက်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟယ်လီကအကြမ်းဖက်သမားတွေဟာကျောင်းမဲ့ဖွဲ့ကောင်းတဲ့လက်နက်တွေကိုနှီးမျိုးစုံနဲ့ရရှိနေကြောင်းနဲ့အဲ့ဒီနီလန်းဒီထဲမှာတရားဝင်လက်နက်တွေကိုလမ်းကြောင်းလွှဲတည်ယူတာစစ်မြေပြင်ကသိမ်းပိုက်ရမိတာတွေနဲ့ ရာဇဝတ်ကိုင်းနေစီကတဆင့်ဝယ်ယူတာစတဲ့နီလန်းတွေပါဝင်တယ်လို့ဆိုပါတယ်။အခုပြဋ္ဌာန်းချက်2303ညဟာကုလအဖွဲ့ဝင်နိုင်ငံအားလုံးအနေနဲ့လက်နက်တင်ပို့မှုပုံမှုထိန်းချုပ်ရေးတခြားနိုင်ငံတွေကပိုရှံနေတဲ့လက်နက်တွေကိုဖျက်ဆီးတဲ့အခါအကူအညီပေးရတို့ကိုတိုက်တွန်းထားတယ်လို့ဆိုပါတယ်။ဒါ့အပြင်လက်နက်တွေစုဆောင်းတူမီထားမှုပုံမှုလုံခြုံအောင်ဂရုစိုက်ဖို့လိုအပ်ကြောင်းလက်လုံဘုံတွေရဲ့အနေအကျိမှမှုကိုလည်းအလေးနဲ့ဖော်ပြထားပါတယ်။အရေးကြီးဆုံးကတော့ကုလအဖွဲ့ဝင်နိုင်ငံအားလုံးဟာကုလသမဂ္ဂရဲ့လက်နက်တားဆီးပိတ်ပင်မှုကိုဂရုတိုက်လိုက်နာကြဖို့စော်ဩထားခြင်းပဲဖြစ်ပါတယ်။တမာဂျီဟီလီက IS နဲ့ Al-Qaeda တို့အပေါ်မကြသေးခင်ကအောင်ပွဲတွေရရှိခဲ့တာကိုအတိအမှတ်ပြုပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ယေမန်ဆိုမာလီယာစတဲ့နိုင်ငံတွေစီလက်နက်တင်ပို့မှုကိုတားမြစ်ပိတ်ပင်ထားတဲ့ကြားကအဲ့ဒီဒေသတွေကိုလက်နက်တွေရောက်ရှိနေခြင်းဟာလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်တွေကိုပြောင်ပြောင်လဲလဲချိုးဖောက်နေခြင်းဖြစ်တယ်လို့ဆိုပါတယ်။ဒီဖြစ်ရပ်ဟာလုံခြုံရေးကောင်စီပေါ်လက်မခံနိုင်တဲ့အစွန်းနှင်းဖြစ်နေပြီးဖယ်ရှားပြစ်ရမှာဖြစ်တယ်လို့ဆိုပါတယ်။လက်နေတွေကိုစနစ်တကျဖြန့်ချီပေးတာအကြမ်းဖက်အုပ်စုတွေကိုရန်ပုံငွေထောက်ပံ့ပြီးလက်ကျင့်တင်နန်းပေးတဲ့လုပ်ရက်တွေတမင်တကာလုပ်နေတဲ့ထင်ရှားတဲ့နိုင်ငံတစ်ခုကတော့အီရန်နိုင်ငံဖြစ်တယ်လို့တန်အမာကြီးဟီလီကဆိုပါတယ်။အီရန်နိုင်ငံဟာအကြမ်းဖက်ဝါဒကိုပံ့ပိုးကူညီနေတဲ့နိုင်ငံဖြစ်1984ခုနှစ်မှာကုလသမဂ္ဂကသတ်မှတ်ခဲ့ပေမဲ့အီရန်နိုင်ငံကတော့အကြမ်းဖက်ဝါဒကိုရန်ပုံငွေနဲ့လက်နက်ထောက်ပံ့တာဒီကနေ့ထိဆက်လုပ်နေဆဲဖြစ်ပါတယ်။အီရန်နိုင်ငံကိုကိုးစားပြုတဲ့အကြမ်းဖက်သမားတွေဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေထဲမှာရှိနေပြီးဟားမတ်စ်နဲ့ဘာရာအီနီအကြမ်းဖက်အုပ်စုတွေကိုထောက်ပံ့နေတယ်လို့တာမန်ကြီးကဆိုပါတယ်။သူတို့ရဲ့လုပ်ဖို့ကံပဲဖြစ်တဲ့ Hezbollah အဖွဲ့ဟာလက်နက်တွေစုဆောင်းပြီးလက်နက်နဲ့တိုက်ပွဲအထွေထွေရင့်ကျက်တဲ့တပ်ဖွဲ့တွေကိုလေဘနွန်နိုင်ငံမှာစုဆောင်းပြီးစစ်ပွဲအတွက်ပြင်ဆင်နေတယ်လို့ဆိုပါတယ်။အီရန်နိုင်ငံရဲ့ဒီချိုးဖောက်မှုတွေကိုအခွင့်အသာတိုင်းအမေရိကန်ပြည်ထောင်စုကဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့တာမန်ကြီးဟေလီကပြောပါတယ်။လူညွှန်းကောင်စီရဲ့တာမြင့်ချက်တွေကိုအီရန်အနေနဲ့ပြစ်ဒဏ်ကင်းလွတ်စွာချိုးဖောက်ခွင့်ရနိုင်သည်မြကာလာပတ်လုံးအကြမ်းဖက်အုပ်စုတွေဟာလက်နက်တွေရရှိနေမှာဖြစ်ပြီးအပြည့်လုပ်ငန်းတွေပုံမလုဆောင်နေကြအောင်မှာဖြစ်တယ်လို့ဆိုကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုပြင်ပြလို့ပြီးပါပြီ
။ခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မှကြောင်းတိုးတက်ခြင်းတို့ကိုအတည်ပြုအပ်ပါတယ်။ VOE ရဲ့အင်္ဂါနေ့မနေ့ဖက်အခုထုတ်လင်းပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ VOE မြန်မာပိုင်းရဲ့အင်ကာနီမင်းတစ်ဖက်ထုတ်လင်းချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
တောင်အာရှလုံခြုံရေးအတွက်ဘာကြောင့်အမေရိကန်ကဆက်ပြီးစစ်ရေးထောက်ပံ့မှုပေးဖို့လိုတယ်လဲဆိုတာကိုသမ္မတဒေါ်နယ်ထရမ့်ဒီကနေ့မကြာခင်မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အခုအတန်းလွှင့်ပြီးနိုင်ငံဝဲအကြားဝါရှင်တန်စံတော်ချိန်ည9နာရီမှာပြောမယ်မိန့်ခွန်းကြရင်အမေရိကန်ရဲ့ပြောင်းလဲလာတဲ့မဟာဗျူဟာအရထောင်ထဲချတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအာဖဂန်နစ္စတန်မှာထပ်ပြီးတိုးမြင့်ချထားမယ့်အကြောင်းကြေညာမဲ့သဘောရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကလည်းပါကစ္စတန်ဝန်ကြီးချုပ်တခါအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးနဲ့အာဖဂန်နစ္စတန်နိုင်ငံသားဝန်ကြီးတွေကိုမနေ့တုန်းကတယ်လီဖုန်းဆက်သွယ်ပြီးတော့မှဒီတောင်အာရှဒေသရင်းတည်ငြိမ်မှုရရှိရေးအတွက်အမေရိကန်ကနိုင်ငံတစ်ခုချင်းစီနဲ့ပူးပေါင်းလှုပ်ဆောင်ခြင်းနဲ့အကြောင်းပြောကြားခဲ့ပါတယ်။ဒုံခွင်းတုံးတွေတက်ဆင်ထားတဲ့အမေရိကန်ရေတပ်ဖြတ်တင်းမောနဲ့ရေနယ်တင်တင်းမောဒဇင်းတို့စင်ကာပူနိုင်ငံအရှေ့ဘက်မာလက်ကရေလက်ကြားနားမှာတိုက်မိခဲ့ပြီးတဲ့နောက်ကမ္ဘာတဝန်းကအမေရိကန်ရေတပ်သမောတွေရဲ့လုပ်ငန်းတွေအားလုံးကိုရပ်ဆိုင်းထားဖို့အတွက်တနင်္လာနေ့ကမိန့်ထုတ်ခဲ့ပါတယ်။အမေရိကန်ရေတပ်မဟာခွနစ်က USS John S. McCain နဲ့ Liberia Atlantic ရေနယ်တင်သမောတစ်စင်းတို့တိုက်မိတဲ့အတွက်အမေရိကန်ရေတပ်သား9ယောက်ဒဏ်ရာရပြီးတော့10ယောက်ပျောက်ဆုံးနေပါတယ်။တခါနှစ်ပေါင်း69နှစ်မှာပထမဆုံးအကြိမ်ကြုံရတဲ့နေအပြည့်ဝချက်တဲ့ဖြစ်ရပ်ကိုအမေရိကန်ပြည်ထောင်စုတဝန်းမှလူတွေတန်းတဲ့ချီတနင်္လာနေ့ကကြီးခဲ့ကြပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick DL ဖြစ်ပါတယ်။ VOE ကိုနားဆင်နေကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ
This program has come to you from the Voice of America, Washington.